Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တံမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဖေဖော်ဝါရီလ1ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ American ပြည်အောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းတို့မီတာ3240 49တို့ကနေဖမ်းယူနားဆင်နေပါခင်ဗျာကျွန်တော်ဆက်မိုးပြပါခင်ဗျာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဆီးရီးယားအတိုက်ခံအုပ်စုတွေဟာကုလသမဂ္ဂအထူးတန်တဘာနဲ့ဂျနီဗာမြို့မှာတွေ့ဆုံခဲ့ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲရဲ့ပထမအဆင့်ဖြစ်တဲ့ပါတီတွင်းရွေးကောက်ပွဲတွေအိုဝါပြည်နယ်မှာဒီကနေ့စတင်ကျင်းပမှာဖြစ်ပါတယ်မြန်မာနိုင်ငံကဒုတိယအကြိမ်မြောက်လွှတ်တော်ဆွေးနွေးပွဲတွေဒီကနေ့စတင်မှာဖြစ်ပြီးလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေကိုရွေးချယ်ကြမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုမခွာညုံနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
โอเคကောင်းပါပြီခင်ဗျာအခုမနေ့ကင်းအစီအစဉ်မှာနားဆင်ကြရမယ့်အထဲမှာဆိုရင်တော့
စဉ်းနှဖြစ်နေပါလိအခုပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းရောက်နေပြီကျွန်တော်ပြည်သူ့လွတ်တော်ကိုယ်စားလှယ်ကညာ95ရောက်မိသားစုတော်
ဒါကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဖြစ်တဲ့ဦးဝင်းထိန်ပြောသွားတာဖြစ်ပါတယ်ခင်ဗျာမြန်မာဒီမိုကရေစီရေးရဆွေးနွေးခန်းမတိုင်ခင်ကျွန်တော်တို့သတင်းတော်တွေထုတ်လွှင့်တဲ့အချိန်မှာနားဆင်ရမှာဖြစ်ပါတယ်ဒါအပြင်နောက်ပိုင်းမှာမြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွားထူးခြားစံပြအစီအစဉ်စတဲ့လူလေးနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မတ်ခွာညိုတို့ကပြောပြပေးကြမှာဖြစ်ပါတယ်ခင်ဗျာ
ကုလသမဂ္ဂဥဆောင်ပြုလုပ်တဲ့စီးရီးယားညဉ့်ညံရေးဆွေးနွေးပွဲအစပိုင်းကိုသတင်းအောက်ခဲ့ပြီးတဲ့နောက်စီးရီးယားအဓိကအထက်ခံအုပ်စုဟာကုလသမဂ္ဂအထူးတန်တမာစတီဖန်ဒီမစ်တိုရာနဲ့တင်းနှင်းတွင်ကတွေ့ဆုံခဲ့ပါတယ်အထက်ခံဒီဘက်ကဆွေးနွေးပွဲမတက်စေဖို့ဖြစ်စေခဲ့တဲ့ကိစ္စရပ်တချို့ပြည်လဲစီရေးအတွက်တိုးတက်မှုတွေရှိခဲ့တယ်လို့တွေ့ဆုံမှုပြီးနှစ်ဖက်စလုံးကပြောပါတယ်တောက်ကြနေကစတင်တဲ့ညဉ့်ညံရေးဆွေးနွေးပွဲကိုအတိုက်ခံအင်အားစုတွေပါဝင်လာလိမ့်မယ်လို့သူ့အနေနဲ့ယုံကြည်စိတ်ချထားသလိုပါဝင်လာစေဖို့အတွက်လည်းစ조사လုပ်ဆောင်သွားမယ်လို့ဒီမစ်တူရာကသတင်းတောက်တွေကိုပြောပါတယ်ဆွေးနွေးပွဲတွေကိုမူလတတ်မှတ်ရက်ထက်9ရက်နောက်ကျပြီးကျင်းပခဲ့ရတယ်လို့အတိုက်ခံကိုယ်စားလှယ်တွေကလည်းပထမနေ့မှာတပိတ်မောက်ခဲ့ကြတာဖြစ်ပါတယ်တင်းနှင်းငွေတွေကပြုလုပ်တဲ့ဆွေးနွေးမှုတွေဟာအားရစရာကောင်းပြီးအပြုသဘောဆောင်ကြောင်းစီးရီးယားအတိုက်ခံအုပ်စုပြောခွင့်ရကပြောပါတယ်စီးရီးယားအစိုးရနဲ့ရုရှားတို့ပူးတွဲပြုလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုတွေရပ်တန့်ပြီးပြည်မိနေတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပို့နိုင်ရေးလမ်းနေဖွင့်ပွဲဖို့အတိုက်ခံအုပ်စုတွေကတောင်းဆိုနေတဲ့ကိစ္စကိုပြောခွင့်ရကရည်ညွှန်းပြောဆိုသွားတာဖြစ်ပါတယ်တင်းနှင်းငွေတွေအစိုးရဘက်ကတော့သူတို့အနေနဲ့ဂျနီဗာမြို့ကိုလာတာဟာကုလသမဂ္ဂကိုယ်စားလှယ်နဲ့တွေ့ဖို့တာဖြစ်ပြီးသမ္မတဘာရှားအယ်အာဆာအစိုးရနဲ့ဒါရမဟုတ်တဲ့တွေ့ဆုံမှုမျိုးတောင်ပြုလုပ်ဖို့လာတာမဟုတ်ဘူးလို့အတိုက်ခံအုပ်စုဘက်ကပြောပါတယ
်အနည်းဆုံးလူပေါင်း60သေဆုံးခဲ့ရတဲ့တင်းနှင်းငွေတွေကဒမတ်စကတ်တောင်ပိုင်းဘုံသွင်းလုံးပောက်ကွဲမှုဟာသူတို့လက်ချက်ဖြစ်တဲ့ကြောင့်အစ္စလာမစ်စစ်သွေးကြအဖွဲ့ကကြေညာပါတယ်။ဒမတ်စကတ်မြို့ရဲ့ဆာရီဒါဇီနပ်အရက်ကရှီးအိုက်ဖျားကြောင့်ဒီဘုံကားဘုံပောက်ကွဲခဲ့ပြီးတဲ့နောက်ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတော့အသေခံဘုံခွဲသမားနှစ်ယောက်ကအခုလိုဖောက်ခွဲတိုက်ခိုက်ခဲ့တာပါ။စီးရီးယားရဲ့အဓိကအတိုက်ခံအုပ်စုကကုလကိုယ်စားလှယ်စတက်ဖန်ဒီမစ်တူရာနဲ့ဂျနီဖာမှာမတွေ့ခင်ဒီဘုံဖောက်ခွဲမှုဖြစ်ပွားခဲ့တာပါမစ်တူရာက9နှစ်နီးပါးပြည်တွင်းစစ်ဖြစ်နေတဲ့စီးရီးယားကအယူဆမတူတဲ့ဂိုင်းကနာအလုံးကိုစပွဲဝိုင်းမှာတွေ့ဆုံဆွေးနွေးရင်းနဲ့နိုင်ငံရေးအဖြေရှာဖို့စ조사ပေးနေတာပါတင်းငွေတွေကထုတ်ပြန်တဲ့ကြေညာချက်မှာဥရောပသမဂ္ဂရဲ့နိုင်ငံခြားရေးအကြီးအကဲဖက်ဒရီကာမော့ခါရီနီကဒီဘုံခွဲတိုက်ခိုက်မှုဟာနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုနှောက်ယှက်ဖို့တတ်တဲ့ရည်ရွယ်တာဖြစ်ကြောင်းသိကိုသိကြပါတယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်
အမေရိကန်ပြည်ထောင်စုရဲ့သမရအဖြစ်ရွေးကောက်တင်မြောက်ခံရရေးအတွက်ဝင်ရောက်ရှင်ပြိုင်နေကြတဲ့ဒီမိုကရက်တစ်ပါတီနဲ့ရီပပလီကန်ပါတီကိုယ်စားလှယ်လောင်း15ဦးအတွက်အိုင်ဝါပြည်နယ်မှာကျင်းပမဲ့ပါတီအရေးပါတဲ့ပါတီတွင်ရွေးကောက်ပွဲအတွက်တင်းနှင်းငွေနေဟာနောက်ဆုံးအပြည့်အဝမဲဆွယ်စည်းရုံးဝင်ရှိတဲ့နေ့ဖြစ်ပါတယ်။အိုင်ဝါပြည်နယ်သားတွေဟာဒီမိုကရက်တစ်နဲ့ရီပပလီကန်ပါတီကကိုယ်စားလှယ်လောင်းတွေရဲ့ပါတီတွင်ရွေးကောက်ပွဲတွေအတွက်ဒီကနေ့တင်းနှင်းလာနေမှာမဲပေးရွေးချယ်ကြတော့မှာဖြစ်ပါတယ်။ Caucus လို့ခေါ်တဲ့ပါတီတွင်ရွေးကောက်ပွဲတွေဟာသမရရွေးကောက်ပွဲကြီးတစ်ခုလုံးမှာမဲဆန္ဒရှင်တွေရဲ့မဲတွေအမှန်တကယ်အရေးပါတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာကိုယ်စားလှယ်လောင်းတွေအများကြီးရှိတဲ့အထက်ကထောက်ခံမှုအနည်းဆုံးရရှိတဲ့ကိုယ်စားလှယ်လောင်းတွေတဖြည်းဖြည်းဘေးကိုပြုတ်ထွက်သွားတတ်လေရှိတဲ့ရွေးကောက်ပွဲတွေလည်းဖြစ်ပါတယ်။တင်းနှင်းလာနေမှာကျင်းပမဲ့ပါတီတွင်ရွေးကောက်ပွဲမှာ Republican Party ဘက်က Donald Trump ကလူထုထောက်ခံမှု28ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးတက်ခရုစ်က23ရာခိုင်နှုန်းနဲ့ဒုတိယနေရာကလိုက်နေပါတယ်ဒီမိုကရက်တစ်ပါတီဘက်မှာတော့နိုင်ငံရေးဝန်ကြီးဟောင်း Hillary Clinton နဲ့ဗမာပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့ဟာတုံးနဲ့တူသူမသားကိုမသားအနေထားလောက်မှာရှိနေပေမဲ့လည်း Hillary Clinton ကအနေငယ်အသာစီးရနေတယ်လို့ဆိုပါတယ
်လက်တင်အမေရိကမှာဖြစ်ပြန့်ပွားနေတဲ့ Zika virus ဟာအာဖရိကတိုက်မှာလူပေါင်း11,000ကျော်သေဆုံးခဲ့ရတဲ့ Ebola virus ထဲကမ္ဘာလူထုကြမ်းမာရေးကိုချိန်ချမှုအန္တရာယ်ပိုးပြီးတော့ကြီးမားနိုင်ပါတယ်ဒီမှတ်ချက်ဟာ Zika virus အန္တရာယ်ဟာ ကမ္ဘာ့ကျန်းမာရေးကပ်ဘေးအဆင့်အဖြစ်သတ်မှတ်မလားဆိုတာကိုဆွေးနွေးဆုံးဖြတ်ကြမယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကျင်းပမဲ့တင်းနှလာနေအရေးပေါ်အစည်းအဝေးမတိုင်ခင် The Guardian နဲ့ Examiner သတင်းစာတွေမှာလူထုကျန်းမာရေးကြမ်းကျင်သူအတော်များများကပြောခဲ့တာဖြစ်ပါတယ်။အာယုံကြောဖွံ့ဖြိုးမှုဆိုင်ရာချွတ်ယွင်းမှုကြောင့်သတိသားဟာပုံမှန်မဟုတ်ဘဲဥကောင်းရွယ်စားတေးပြီးတော့မွေးလာတဲ့အကြောင်းဘရာဇီးလူထုကျန်းမာရေးတာဝန်ရှိသူတွေကပြောကြားပါတယ်။ချွတ်ယွင်းချက်နဲ့မွေးဖွားလာတဲ့နှုန်းဟာပုံမှန်ထက်ဆယ်ဆမြင့်တက်နေတာဖြစ်ပါတယ်။ဖြစ်ပွားရတဲ့အကြောင်းရင်းကိုစစ်ဆေးရှာဖွေနေဆဲဖြစ်ပေမဲ့ Zika virus ကူးစက်ခံရတဲ့မိခင်လောင်းတွေနဲ့အခုဖြစ်နေတဲ့မွေးဖွားစကလေးငယ်တွေရဲ့အခြေအနေကတော့ဆက်ဆက်မှုရှိနိုင်ကြောင်းတွေ့နေရတာဖြစ်ပါတယ်ရှင်။
UAV ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာနိုင်ငံရဲ့ဒုတိယအကြိမ်မြောက်လွှတ်တော်စည်းဝေးပွဲတွေကိုဒီကနေ့တနင်္လာနေ့မနေ့စနေနေ့မှာစတင်တော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရလိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ဒုတိယအကြိမ်မြောက်လွှတ်တော်ကိုဦးဆောင်တော့မှာဖြစ်ပြီးပါတီတာဝန်ရှိသူတွေကလည်းလွှတ်တော်စည်းဝေးပွဲတွေအတွက်သူတို့ပါတီကလွှတ်တော်အမတ်တွေဟာအစဉ်အသင့်ဖြစ်နေကြပြီလို့ပြောပါတယ်။ဒီကနေ့စတင်မဲ့ဒုတိယအကြိမ်မြောက်လွှတ်တော်စည်းဝေးပွဲမှာရွေးကောက်ခံထားတဲ့လွှတ်တော်ကိုယ်စားလှယ်အသစ်တွေကဂရုသစ္စာပြုပြီးတဲ့နောက်မှာတော့လွတ်တော်တဘာပတိအပါဝင်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတွေကိုရွေးချယ်တင်မြောက်ကြမှာလည်းဖြစ်ပါတယ်။အမျိုးသားလွတ်တော်ကိုတော့ဖေဖော်ဝါရီလ3ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်88အရပြည်သူလွတ်တော်ရဲ့ပထမအစည်းအဝေးစတင်တဲ့နေ့ကစပြီး15ရက်အတွင်းမှာပြည်ထောင်စုလွတ်တော်ကိုခေါ်ယူရမှာဖြစ်တာကြောင့်လွတ်တော်200လုံးကကိုယ်စားလှယ်တွေတက်ရောက်ကြမယ်။ပြည်ထောင်စုလွတ်တော်ကိုလည်းရက်ပိုင်းအတွင်းမှာခေါ်ယူသွားမယ်လို့ NLD ပါတီတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တမတော်သားကိုယ်စားလှယ်တွေကနေရွေးချယ်မဲ့ဒုတိယသမ္မတလောင်း3ယောက်ထဲကနေနိုင်ငံတော်သမ္မတကိုပြည်ထောင်စုလွတ်တော်မှာမဲပေးရွေးချယ်ကြမှာဖြစ်ပါတယ်။လွတ်တော်နေရာစလုံးမှာအမတ်နေရာအများစုအနိုင်ရထားတဲ့ NLD ပါတီအနေနဲ့ဒုသမ္မတလောင်းအဖြစ်ဘသူတွေကိုတင်သွင်းမယ်ဆိုတာတော့မသိရသေးသလိုတမတော်သားကိုယ်စားလှယ်တွေကလည်းဘသူကိုတင်သွင်းမယ်ဆိုတာအခုချိန်ထိမသိရသေးပါဘူး။တိုင်းဒေသကြီးလွတ်တော်တွေကိုတော့ဖေဖော်ဝါရီလ10ရက်နေ့မှာစတင်ခေါ်ယူသွားမယ်လို့သိရပါတယ်။
အာဖရိကသမဂ္ဂ AU ညီလာခံဟာငြိမ်းချမ်းရေးထိန်းတပ်ဖွဲ့တွေကိုအစိုးရသဘောတူညီမှုမပါဘဲဘူရန်ဒီနိုင်ငံကိုမဆေလွတ်ရေးအစိုးပြုချက်တရက်နဲ့အဆုံးသတ်ခဲ့ပါတယ်။ AU အဖွဲ့ခေါင်းဆောင်တွေဟာငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်တွေဆေလွတ်မဲ့အစားအစ်မြင့်ကိုယ်စားလှယ်ဖွဲ့ကိုဆေလွတ်ပြီးအစိုးရနဲ့တိုက်ခန့်တွေကြားဆွေးနွေးပွဲတွေဖြစ်မြောက်ရေးတွန်းအားပေးသွားမယ်အကြောင်းနဲ့အစိုးရကိုလည်းငြိမ်းချမ်းရေးထိန်းတပ်ဖွဲ့တွေကိုလက်ခံပေးဖို့တိုက်တွန်းသွားမယ်လို့ပြောခဲ့ပါတယ်။အာဖရိကသမဂ္ဂ AU ဟာမနှစ်တုန်းကဘူရန်ဒီသမ္မတကတတိယမြောက်သက်တမ်းဆက်လက်ဆောင်ရွက်မယ်လို့ကြေညာလိုက်တာကြောင့်ဖြစ်ခဲ့တဲ့နိုင်ငံရေးအကြမ်းဖက်စုပူမှုတွေရပ်တန့်ဖို့အဖွဲ့ဝင်9000ဆေလွှတ်ရေးစင်စားခဲ့တာဖြစ်ပါတယ
်။ Ethiopia နိုင်ငံအတွင်း El Niño လို့ခေါ်တဲ့ရာသီဥတုဖောက်ပြန်မှုရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခတွေအတွက်အမေရိကန်ပြည်ထောင်စုကအရေးပေါ်အကူအညီအဖြစ်နဲ့ဒေါ်လာ68တန်းကူညီပေးသွားမယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Ethiopia နိုင်ငံအတွင်းရင်ဆိုင်နေရတဲ့ El Niño ကြောင့်ဖြစ်ပေါ်နေတဲ့တက်ရောက်မှုတွေကိုရင်ဆိုင်ဖြေရှင်းနိုင်ဖို့အပြင်နောက်ဆက်တွဲဖြစ်ပေါ်မှုတွေကိုတုံ့ပြန်နိုင်ဖို့အတွက်အမေရိကန်အစိုးရကနောက်ထပ်အကူအညီတွေပေးမှာဖြစ်ကြောင်း USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအကြီးအကဲ Gil Smith ကတင်းငွေနေမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Pacific သမုဒ္ဒရာအတွင်းဖြစ်ပေါ်နေတဲ့ရာသီအလိုက်ပူနွေးမှုတွေကဥရုယာတီကိုပြောင်းလဲမှုဖြစ်ပေါ်စေပြီးစိုက်ပျိုးရေးကိုထိခိုက်စေတာအသက်မွေးဝမ်းကြောင်းမှုတွေအတွက်အကန့်အသတ်တွေဖြစ်ပေါ်စေတာနဲ့မရှိစင်းရတဲ့မိသားစုတွေရဲ့စားနပ်ရိက္ခာလုံလောက်စွာမရရှိတာတွေဖြစ်ပေါ်စေတယ်လို့ USAID ကပြောပါတယ် USAID ကပေးမဲ့အကူအညီတွေထဲမှာ Ethiopia နိုင်ငံသားတွေနဲ့တခြားဒုက္ခသည်လေးသန်းတို့အတွက်စားနပ်ရိက္ခာ metric တန်ချိန် 38,000 နီးပါးလဲပါဝင်တယ်လို့ဆိုပါတယ်
လွန်ခဲ့တဲ့နှစ်နှစ်လောက်ကစပြီးရွှေပြောင်းဒုက္ခတွေတွေကအဖို့မပါတဲ့ကလေးငယ်တထောင်ကျော်ပျောက်ဆုံးခဲ့တဲ့အကြောင်းဥရောပရက်တပ်ဖွဲ့ကပြောပါတယ်။ဒီပျောက်ဆုံးမှုတွေဟာရာဇဝတ်ကိုင်းတွေ၊လိင်ကုန်ကူးသူတွေနဲ့ပတ်သက်မှုရှိနိုင်တယ်လို့ EU ရက်တပ်ဖွဲ့အကြီးအကဲ Brian Donner ကဗြိတိန်နိုင်ငံထုတ် Observer သတင်းစာကိုပြောခဲ့တာပါ။သူတို့ဘယ်ရောက်နေတယ်၊ဘာတွေလုပ်နေတယ်၊ဘယ်သူနဲ့နေနေတယ်ဆိုတာကျွန်တော်တို့မသိပါဘူးလို့လည်းသူကစနေနေ့တုန်းကပြောကြားသွားခဲ့ပါတယ်။ဥရောပကိုမနှစ်ကရွှေပြောင်းဒုက္ခသည်တွေအလုံးရင်းနဲ့ဝင်တာမျိုးတွေမဖြစ်လာခင်ကတည်းကပဲအဖို့မပါပဲရောက်လာတဲ့ခိုလွန်ခွင့်တောက်ခံသူကလေးဦးရေထွက်ဝက်လောက်ဟာစီးရင်ပေးသွင်းထားပြီးမှပျောက်ဆုံးသွားကြတယ်လို့ဥရောပအဖွဲ့အစည်းအများပြားကမှတ်တမ်းတင်ခဲ့ကြပါတယ်။နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ IOM နဲ့ UNICEF တို့ရဲ့2014ခုနှစ် တ်တမ်းတွေအရဥရောပမှာခိုလွန်ခွင့်လျှောက်ထားသူ 23,000 ကျော်ဟာအဖို့မပါတဲ့အရွယ်မရောက်သေးသူတွေနဲ့မိသားစုနဲ့ကွဲကွာနေကြတဲ့ကလေးတွေဖြစ်တယ်လို့ဖော်ပြထားပါတယ
်။ဒါကတော့ကိုဇော်ဝင်းလှိုင်နဲ့မက်ခွာညိုတို့ကနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြောပြပေးခဲ့ကြတာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလောကတစ်ပုဒ်ကိုအရင်ဆုံးတင်ပြပေးကြပါမယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူတွေရွေးချယ်တင်မြှောက်ခဲ့ကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တွေကစတင်ပြီးတော့ဥဆောင်ရမယ့်ဒုတိယအကြိမ်မြောက်လွှတ်တော်အစည်းအဝေးအတွက် NLD ကိုယ်စားလှယ်တွေအဆင့်ဆင့်ဖြစ်နေပြီလို့ NLD တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဒါအပြင်ဒီကနေ့ဖေဖော်ဝါရီလ1ရက်နေ့မှာပြည်သူလွှတ်တော်အစည်းအဝေးကိုစတင်ပြီးတော့လွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတွေကိုအတီးပြုတ်မှဖြစ်စလို့ဖေဖော်ဝါရီလ3ရက်နေ့မှာလည်းအမျိုးသားလွှတ်တော်ကိုစတင်မှဖြစ်တယ်လို့ NLD တာဝန်ရှိသူတွေက VOA ကိုပြောခဲ့ပါတယ်။အပြည့်စုံကတော့နေပြည်တော်မှာရောက်ရှိနေတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ကပြောပြပေးမှဖြစ်ပါတယ်ခင်ဗျာ
။စစ်အုပ်ချုပ်ရေးစနစ်ကနေအသွင်ပြောင်းပြီးအရတအစိုးရတပိုင်းကိုယ်စားလှယ်တွေလွှတ်တော်တို့မှအများစုနေရာယူခဲ့ကြတဲ့9နှစ်တာလွှတ်တော်အစည်းအဝေးတွေပြီးရနောက်ဒုတိယအကြိမ်မြောက်လွှတ်တော်အတွက်ကိုတော့ပြည်သူတွေရွေးချယ်တင်မြှောက်ခဲ့ကြတဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်ကိုယ်စားလှယ်တွေကဥဆောင်တော့မှာဖြစ်ပါတယ်။ဒီလွတ်တော်ကိုယ်စားလှယ်တွေဟာဒီကနေ့ဖေဖော်ဝါရီလ1ရက်နေ့မှာကျင်းပမယ်ပြည်သူလွတ်တော်အစည်းအဝေးတွေအတွက်အဆင့်အဆင့်ဖြစ်နေပြီလို့ NLD ရဲ့ဗဟိုအလုပ်မှုဆောင်ဦးဝင်းထိန်က VOA မြန်မာပိုင်းနဲ့တီးတန့်တွေ့ဆုံကမှအခုလိုပြောဆိုလိုက်ပါတယ
်။ဆင်းသင့်ဖြစ်နေပါပြီ။အခုပြည်သူလွတ်တော်ကိုယ်စားလှယ်တွေရောက်နေပြီ။ပြည်သူလွတ်တော်ကိုယ်စားလှယ်ကညနာ9:00ရောက်။မြန်မာလွတ်တော်ကိုယ်စားလှယ်က35ရောက်ပေါင်း390အားလုံးဒီဝိုင်းထဲမှာရှိရတယ်တော်သူကြတော့ဟောပေါ့အရင်တော့ဆက်နေကျွန်တော်တို့ရောတုန်းကတော့ကျွန်တော်တို့နဲ့တိုင်းသားကိုယ်စားလှယ်တွေနဲ့အဲဆိုကြက်ခိုင်ရသူတို့ဝင်နေသူတို့ရှိတာပေါ့ဒီနောက်လာမဲ့တွတ်တော်ကိုထိရရောက်နဲ့တတ်တတ်ရရနဲ့လူတကာဒီတန်းသူပြည်သားအများမျှော်လင့်သလိုတိတ်ခါရှိတဲ့တွတ်တော်ကိုယ်စားလှယ်ဖြစ်ဖို့အတွက်ကျွန်တော်တို့ကကြိုးပြီးတော့မှသူတို့ပံ့ပိုးပေးနေတာအစင်းသင့်ဖြစ်နေပါလား
ဒါအပြင် NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်အားလုံးကိုလည်းအဂိလိုက်စားမှုမရှိရအောင်ဒေါန်ဆန်းစုကြည်ကတင်းတင်းကြပ်ကြပ်သတိပေးထားတယ်လို့ဦးဝင်းထိန်ကဆိုပါတယ်
။တမိုင်းဝင်အပြောင်းလဲအပေါ်ဝတ္တနာမထားကြဘူး။နဂါဒီမိုစီနဲ့လမ်းကြောင်းကိုချီတက်တဲ့အခါမှာဒီဖက်ဒရယ်ဒီမိုစီပြောင်းစီရအောင်လုပ်တဲ့အခါမှာဒေါန်ဆန်းရဲ့ကောင်းဆောင်မှုနဲ့ခင်ရတဲ့ပံ့ပိုးမှုဟာအတိကပဲအခရာပဲ။အဲ့တော့ဘာပဲလုပ်လို့နှလုံးသွင်းပြီးတော့လုပ်ကြပဲ။နောက်ဒါမဲ့ဒီပြေရဒေါန်ဆန်းကြီးရဲ့မူပေါ့ကော်ရပ်ရှင်လုံးဝလက်မခံ။အဂိတရားကိုလုံးဝလက်မခံဘူး။လက်မခံတဲ့အကြောင်းကကျွန်တော်တို့ကကြောင်းနေချင်းတံမီဆိုပြီးတော့ကြွကြော်တာနဲ့ပြည်သူလူထောက်ခံတဲ့ဥစ္စာအရင်ကစိုးရလိုပဲလက်စားပြီးတော့ဆန်းသလာတဲ့စိုးရဖြစ်လို့ရှိရင်ဘာမှအသိပဲလည်းမရှိစူးစမ်းကြလို့မရဘူးဒါမှမဟုတ်အကုန်လုံးသတိပေးတယ်ဒေါန်ဆန်းယူရဲ့ကိုရိုင်းကသတိပေးတယ
်ဒီကနေ့မနက်7:00မှာကျင်းပမယ်ပြည်သူလွတ်တော်အစည်းအဝေးမှာလွတ်တော်သဘာဝတိကိုရွေးချယ်သွားမှာဖြစ်တယ်လို့ပြည်သူလွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတို့ကလည်းအတည်ပြုရွေးချယ်သွားမှာဖြစ်ပါတယ်အမျိုးသားလွတ်တော်ကိုတော့ဖေဖော်ဝါရီလ3ရက်နေ့ကျမှစတင်မှာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်88အရပြည်သူ့လွှတ်တော်ရဲ့ပထမအကြိမ်အစည်းအဝေးစတင်တဲ့နေ့ကစလို့15ရက်အတွင်းမှာပြည်အောင်စုလွှတ်တော်ခေါ်ယူရမှာဖြစ်တာကြောင့်လွှတ်တော်နှစ်ရက်ကိုယ်စားလှယ်တွေတက်ရောက်ကြမယ်ပြည်အောင်စုလွှတ်တော်ကိုလည်းဒီရက်ပိုင်းအတွင်းမှာခေါ်ယူသွားမယ်လို့ NLD ရဲ့ဗဟိုအလုပ်မှုဆောင်တူဖြစ်တဲ့ဒေါက်တာစောမြင့်မောင်က VOA ကိုပြောပါတယ
်ဥပဒေအရတော့ပြည်သူ့လွှတ်တော်ခေါ်ပြီးရင်ကျွန်တော်တို့မှာအချိန်တစ်ပတ်ရပါတယ်အဲ့ဒီအချိန်တစ်ပတ်မှာအမျိုးသားလွှတ်တော်ခေါ်ရပါတယ်အမျိုးသားလွှတ်တော်ခေါ်ပြီးလို့နောက်တစ်ပတ်မှာပြည်အောင်စုလွှတ်တော်ခေါ်ရပါတယ်အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ process အတိုင်းပဲပေါ့နော်အချိန် gap ကဲကျွန်တော်လုပ်မဲ့ process တွေအားလုံးကိုအဆင်ပြေချောမွေ့ဖို့အတွက်ပထမဆုံးနေ့ကတော့ပြည်သူ့တော်ခေါ်ပါတတ်မှာတတိယနေ့မှာအမျိုးသားလွှတ်တော်ခေါ်ပါအဲ့ဒါပြီးလို့ရှိရင်တင်းတင်းတဲ့နေ့မှာကျွန်တော်ပြည်တော်လွှတ်တော်ခေါ်ပါမယ်2017တုန်းကတော့ပြည်သူ့လွှတ်တော်မျိုးသားလွှတ်တော်ပြည်တော်လွှတ်တော်တပြိုင်တည်းခေါ်ပါတယ်ကျွန်တော်တို့ကြတော့ကျွန်တော်တို့အချိန်ရပါတယ်ဖွဲ့စည်းပုံအရာကျွန်တော်တို့ကဒီပြည်သူ့လွှတ်တော်ခေါ်ပြီးနှစ်ပတ်အချိန်ရပါဒါပေမဲ့ကျွန်တော်တင့်တဲ့နဲ့အချိန်မှာခေါ်မှာပါဒီအတွင်းမှာပဲ within ဒီ period အတွင်းမှာပဲကျွန်တော်တို့ပြည်တော်လွှတ်တော်ခေါ်မှာပါကျွန်တော်တို့မှာတော့ time table ရှိပါတယ
်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တက်မတော်သားကုစလေတွေကနေရွေးချယ်မဲ့ဒုတိယသမ္မတ3ယောက်ထဲကနေနိုင်ငံတော်သမ္မတကိုပြည်တော်စုလွှတ်တော်မှာမဲပေးရွေးချယ်သွားမှာဖြစ်ပါတယ် NLD လွှတ်တော်ကုစလေတွေအများစုနေရာရထားတဲ့လွှတ်တော်နေရာကဘသူတွေကိုဒုသမ္မတရွေးချယ်တင်မြှောက်သွားမလဲဆိုတာနဲ့နိုင်ငံရဲ့သမ္မတဘသူဖြစ်လာမလဲဆိုတာကိုတော့ပြည်တွင်းကနိုင်ငံတကာအတိုင်းအဝိုင်းကပါစောင့်ကြည့်နေကြပါတယ်။ပြည်သူများစုကတော့ NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကိုသမ္မတဖြစ်လာဖို့မျှော်လင့်နေကြပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဒေါန်ဆန်းစုကြည်ကိုကန့်သက်ထားတဲ့ပုံမှန်59စာလုံးကအတားအဆီးဖြစ်နေပါသေးတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာစောမြင့်မောင်ကအခုလိုပြောဆိုပါတယ
်။အခုချိန်မှာတော့ဂျာနယ်တွေဘာတွေရေးနေတာတော့အများကြီးပေါ့ဗျာ။ကျွန်တော်တို့လည်းကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမူနဲ့ဘောင်နဲ့စီကံနဲ့အရာအကောင်းဆုံးတော့လုပ်မှာပါ ပြည်သူတွေကဒေါအောင်ဆန်းစုကြည်ကိုတမနာဖြစ်ချင်ပါတယ်ကျွန်တော်တို့ကိုယ်တိုင်ဒီပင်လည်းဒေါအောင်ဆန်းစုကြည်ကိုတမနာဖြစ်ချင်ပါတယ
်2012ကြားဖြတ်ရွေးကောက်ပွဲဝင်ခဲ့ကလေးကဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှုရှေ့ရှုခဲ့တယ်လို့ပြီးခဲ့တဲ့လွှတ်တော်အတွင်းအစည်းအဝေးတွေမှာလည်းပုံမှန်59စာလုံးနဲ့ပုံမှန်436တို့ကိုပြင်ဆင်မှုစ조사ခဲ့ပေမဲ့လို့မအောင်မြင်ခဲ့ပါဘူးဒါပေမဲ့ဒီတစ်ခေါက်ကျင်းပမဲ့လွတ်တော်အစည်းအဝေးတွေမှာဒီပုံမှန်တွေပြင်ဆင်နိုင်ရေးဆက်စ조사သွားမယ်လို့ NLD ကပြောဆိုထားပါတယ်ဖေဖော်ဝါရီလ3ရက်နေ့မှာတော့မြို့သားလွတ်တော်စတင်ပြီးပြည်အောင်စုလွတ်တော်အစည်းအဝေးတွေကိုနောက်သတင်းပတ်အတွင်းမှာသာခေါ်ယူနိုင်မှာဖြစ်ပါတယ်ဒါအပြင်တိုင်းဒေသကြီးလွတ်တော်တွေကိုလည်းဖေဖော်ဝါရီလ10ရက်နေ့မှာခေါ်ယူသွားမှာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ VOA သတင်းတော့ကိုထက်အောင်ပြပုတ်ထားတဲ့သတင်းလွှာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပါတော့မယ်မြန်မာနိုင်ငံနဲ့အိန္ဒိယထိုင်းနိုင်ငံရဲ့ဆက်ဆံရေးဟာဘယ်အဆိုးရွားပဲတက်တက်စီးပွားရေးလူမှုရေးအရတိုးတက်ကောင်းမွန်ဖို့အရေးကြီးပါတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာသံတမန်ကြီးဦးဝင်းမောင်ကသုံးသပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်ရုံးခွဲရဲ့တာဝန်ခံဒေါခင်စိုးဝင်းကမြန်မာနိုင်ငံဆိုင်ရာထိုင်းနိုင်ငံသံတမန်ကြီးဦးဝင်းမောင်ကိုဗန်ကောက်မြို့မြန်မာတန်ရုံမှာတီးတန့်တွေ့ဆုံမေးမြန်းထားတာကိုနားဆင်ကြရပါခင်ဗျာ
လာပါရှင်ထိုင်းနဲ့မြန်မာရဲ့အိမ်ကြီးချင်းနှစ်နိုင်ငံဆက်ဆံရေးပေါ်ဒီပြီးခဲ့တဲ့နှစ်တွေမှာဘယ်လိုသုံးသပ်လို့ရလဲရှင်တိုးတက်လာတယ်လို့ယူဆပါလားရှင
်အဲကျွန်တော်တို့ထိုင်းနဲ့မြန်မာကတော့ neighboring country ထဲမှာနေဆက်ဒုတိယအရှိဆုံးပေါ့ကျွန်တော်တို့နေဆက်ကကီလို2400နီးပါးလောက်ရှိပါတယ်အဲ2009ခုနှစ်နောက်ပိုင်းပေါ့နော်2009ခုနှစ်နောက်ပိုင်းမှာကျွန်တော်တို့ထိုင်းမြန်မာဆက်ဆံရေးကအမြင့်ဆုံးအခြေအနေကိုရောက်ရှိလာပါတယ်လက်ရှိအခြေအနေမှာလည်းကျွန်တော်တို့ထိုင်းမြန်မာဆက်ဆံရေးကလက်ရှိအမြင့်ဆုံးအခြေအနေမှာရှိပါတယ်။အဲကျွန်တော်တို့ထိုင်းမြန်မာဆက်ဆံရေးကောင်းမွန်တဲ့အပြင်ကိုစီးပွားရေးကောင်းမွန်ဖို့အတွက်ကိုကျွန်တော်တို့နေဆက်ဒေသတွေမှာကျွန်တော်တို့လန်တရာတွေဖောက်တာရှိပါတယ်။အခုဆိုရင်မဲဆောက်မှာဒုတိယတရာပေါ့ကျွန်တော်စတင်ပြီးစောင့်နေပါတယ်။2018ဆိုရင်ပြီးပါပြီ။တို့တူပဲကျွန်တော်တို့အာဆီယံWest Corridor ခေါ်တာပေါ့နော်အဲအာဆီယံနောက်ဘက်လမ်းရဲ့နောက်တကကျွန်တော်တို့ try country road ဆိုတာကျွန်တော်တို့အိန္ဒိယရဲ့မြန်မာရဲ့ဒိုင်းရဲ့အဲ့ဒီလမ်းကြောင်းကိုလည်းကျွန်တော်တို့ကုန်သမှုဆိုင်ရာတွေဆက်ဆံရေးတွေလုပ်နေပါတယ်အဲပြီးခဲ့တဲ့နေ့ကဆိုလို့ချင်းကျွန်တော်တို့ဒုသမအဦးညွန့်ဦးစည်းပြီးတော့ကျွန်တော်တို့မြောက်ဒီကွန်ကရစ်လမ်းကိုကျွန်တော်တို့ဖွင့်လှစ်ပြီးသွားပြပါပြီဒါကြောင့်မလို့ခြုံငုံသုံးသပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့တဝယ်စီမံကိန်းစီးပွားရေးတွေဟိုလည်းနိုင်ငံတိုးတက်အောင်လုပ်တယ်လို့ကျွန်တော်တို့ဒီနိုင်ငံရဲ့ဆက်ဆံရေးတွေဒီတဲ့ပုံမှန်ကောင်းမအောင်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကပါပဲကျွန်တော်တို့ဗီဇာအစ်ဆက်ချင်းခေါ်တဲ့နော်နိုနီဗီဇာပေါ့နော်အဲဗီဇာမလိုဘဲနဲ့သွားနိုင်အောင်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကနေပြီးတော့အော်ကဲဆန်နေစားပြီးကျွန်တော်တို့လောက်တာတာရှိပါတယ်အဲထို့အတူပဲကျွန်တော်တို့စက်တန်ရေးပုံမကောင်းမအောင်ဆိုပြီးတော့ကျွန်တော်တို့ကောက်စစ်ဝင်ရုံချုပ်ကိုကျွန်တော်တို့ချင်းမိုင်မှာကျွန်တော်တို့အဲ့ဒီဗီဇာရေးဆက်ရှင်လက်မှတ်ထိုးတဲ့နေ့မှာပဲကျွန်တော်တို့ဖွင့်ပေးလုပ်ပါတယ်အဲ့ဒီလိုလုပ်တဲ့အခါမှာလည်းဒီဘက်ကဒုတိယဝန်ကြီးချုပ်နဲ့နိုင်ငံရေးဝန်ကြီးဘူဂျိုကြီးဌာနဆက်ကိုယ်တိုင်ကျွန်တော်တို့နိုင်ငံရေးဝန်ကြီးဦးမနာမော်လုံးနဲ့အတူဖွင့်ပေးလုပ်ပါတယ်အဲထို့အတူပဲကျွန်တော်တို့ချင်းမိုင်မှာတကူတီရောမြန်မာဘုံကြီးเจ้าဟိုလေကျွန်တော်တို့ဖွင့်ပွဲနဲ့ကျွန်တော်တိတ်ခတ်တပွဲကိုကျွန်တော်တို့လုပ်ပါတယ်ဒါကြောင့်မလို့ဒီအခြေအနေတွေကိုကြည့်လိုက်လို့ရှိရင်တော့လက်ရှိအခြေအနေမှာထိုင်းနဲ့မြန်မာဆက်ဆံရေးကောင်းမွန်လျက်ရှိပါတယ်ဟုတ
်ကဲ့ပါအဲ့တော့ဒီအိန္ဒိယနိုင်ငံဆိုတဲ့အတိုင်းပဲပေါ့နော်ဒီနေကြားမြင်းကလည်းတခြားနိုင်ငံတွေနဲ့ရှင်လို့ရှိရင်အရှိဆုံးပဲပေါ့ဆိုတော့အဲ့လိုဖြစ်နေတဲ့အခြေအနေမျိုးမှာမြန်မာနိုင်ငံကနေပြီးတော့ဒီရွှေ့ပြောင်းလုပ်သမားတွေကလည်းတော်တော်များများဒီထိုင်းနိုင်ငံမှာလာပြီးအလုပ်လုပ်နေကြတာသိရပါတယ်အဲ့တော့ခံမှန်းကြီးပေါ့မြန်မာလူ့သမားဘယ်လောက်လောက်များရှိပါလဲရှင
်အဲကျွန်တော်တို့မြန်မာလူ့သမားတွေကကျွန်တော်တို့ထိုင်းနိုင်ငံကို1995ခုနှစ်နောက်ကစပြီးတော့အဲဝင်ရောက်မှုများပြားလာတာရှိပါတယ်ဒါကြောင့်မို့လို့နိုင်ငံတော်ဆိုအနေနဲ့အဲရွှေ့ပြောင်းလုပ်သမားတွေကိုကာကွယ်မှုပေးနိုင်ဖို့အတွက်ကို2003ခုနှစ်မှာကျွန်တော်တို့အဲဥပဒေရွေးဆဲခဲ့ပါတယ်ရွေးဆဲပြီးတော့2003ခုနှစ်မှာထိုင်းနဲ့မြန်မာနဲ့MOU အလို့သမားတွေဆောက်ရှောက်ကာကွယ်ဖို့အတွက်ဆိုပြီးတော့လက်မှတ်ရေးထိုးခဲ့ပါတယ်အဲ့လိုလက်မှတ်ရေးထိုးခဲ့ပြီးတော့ကျွန်တော်တို့ illegal တွေပေါ့အကြောင်းမျိုးမျိုးကြောင့်ရောက်လာတဲ့ illegal တွေကိုကျွန်တော်တို့ legal ဖြစ်အောင်က ကျွန်တော်2009ခုနှစ်မှာစပြီးလုပ်ပါတယ်2013ခုနှစ်အထိကျွန်တော်တို့မှတ်ပုံတင်ပြီးတဲ့အလုပ်သမားဦးရေက1.8တန်းရှိပါတယ
်ဟုတ်ကဲ့ပါဒါကတရားဝင်ပေါ့နော်အဲ့တော့တရားမဝင်ရောဘယ်လောက်လောက်ခံမှန်းပါလဲရှင
်အဲကျွန်တော်တို့နိုင်ငံနဲ့နိုင်ငံကနီးစပ်တာပေါ့နော်အဲကုန်လမ်းလည်းလာလို့ရတယ်လေလမ်းလည်းလာလို့ရရေလမ်းလည်းလာလို့ရတယ်ဆိုတော့ဟိုနီးနီးလေးလည်းဖြစ်နေတယ်နောက်တော့ကလူမျိုးချင်းလည်းဆက်ဆက်တာပေါ့နော်အဲကျွန်တော်တို့ဘက်မှာရှမ်းနေရှိသူတို့တို့ဘက်မှာလည်းထိုင်းဘက်မှာလည်းရှမ်းနေရှိတယ်ကျွန်တော်တို့ဘက်မှာကင်းနေရှိသူတို့ထိုင်းဘက်မှာလည်းကင်းနေရှိပါတယ်ကျွန်တော်တို့ဘက်မှာမလူမျိုးတွေရှိသူတို့အဲထိုင်းဘက်မှာလည်းမလူမျိုးတွေရှိပါတယ်အဲ့တော့ရွှေမျိုးပေါက်ပေါ်တွေဖြစ်နေတော့ဒီဘက်ကိုလောလောကူကူပဲအဲကူးလာကြတာရှိပါတယ်အဲ့တော့အင်ဒီကယ်တွေအနေနဲ့ကတော့တို့ကနှစ်ပိုင်းရှိတာပေါ့နော်တစ်ပိုင်းကတော့ပုတ်ပြက်လုပ်ငန်းပေါ့အဲပုတ်ပြက်လုပ်ငန်းက3လဆို3လ2လဆို2လအဲ့လိုလာပြီးတော့ကျော်အလုံးကျော်လာလို့တဲ့အဖွဲ့တွေရှိပါတယ်ဥပမာအပြင်စီအောင်ဂျန်တို့ရောဘာဂျန်တို့လာလို့တဲ့လူတွေရှိသလိုကွန်စတရှင်တွေမှာလည်းပုတ်ပြက်လာလို့တဲ့လူတွေရှိတယ်သူတို့ကတော့နှစ်နဲ့ချီပြီးလာပါတနှစ်ဆိုတနှစ်နှစ်နှစ်ဆိုအဲ့လိုပြန်သွားတဲ့လူတွေလည်းလာတာရှိသလိုလာပြီးတော့အင်လီဂယ်အနေနဲ့လာလို့တာတွေရှိသလိုပေါင်းလိုက်ရင်တော့သူလည်းတသန်းဝင်းကျင်လောက်ရှိပါတယ်
ဟုတ်ကဲ့ပါအဲ့တော့ဒီထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာရှိပြောင်းအလို့သမားကြီးရဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်အရင်တော့ဆိုလို့ရှိရင်တော့ဟိုတန်ယုံရဲ့အခန်းကဏ္ဍတိတ်ပြီးတော့ထိထိရောက်အောင်မရှိဘူးအခုနောက်ပိုင်းမှာတန်ယုံကဒီပြီးတော့အကူအညီပေးတာတွေတော်တော်လေးထိရောက်ပြီးတော့ဟိုတက်ရောက်မှုအကျိုးတက်ရောက်မှုလည်းရှိတယ်လို့သိရပါတယ်အဲ့တော့ဒီအဲ့လိုအကူအညီပေးတဲ့နေရာမှာဒီလောက်များပြားတဲ့ရှိပြောင်းအလို့သမားတွေကိုလက်လမ်းမမီတာတွေလည်းရှိမှာပေါ့နော်အဲ့တော့အခုလောလောဆယ်ရင်ဆိုင်နေရတဲ့တို့ရဲ့အခက်အခဲတွေပေါ့တို့ဒီယာယီကန်ထားတဲ့နိုင်ငံကူးလက်မှတ်တွေရှိမယ်တက်သေးကန်လက်မှတ်တွေရှိမယ်အဲ့ဒီလုံထုံးလုံးကြီးအစဉ်အနေနဲ့လေ့ရှင်းပြပေးပါလားရှင
်ကျွန်တော်တို့တန်ယုံအနေနဲ့ကတော့အဲတိုင်းနိုင်ငံရောက်မြန်မာလူ့သမားများကိုအကူအညီဆောက်ရှောက်ဖို့ဆိုပြီးတော့ကျွန်တော်အသိဖွဲ့ထားတာရှိပါတယ်တိုင်းနိုင်ငံရဲ့ခရိုင်တဝက်လောက်မှာကျွန်တော်မြန်မာလူ့သမားတွေရှိနေတဲ့အတွက်ကျွန်တော်တို့တန်ယုံကဦးစီးပြီးတော့ဖွဲ့ထားပါတယ်အဲ့ဒီဖွဲ့ထဲမှာကျွန်တော်အားလုံးလူ9ဖွဲ့ဖွဲ့ပါတယ်9ဖွဲ့ဖွဲ့ပြီးတော့တစ်ဖွဲ့ကိုကျွန်တော်တို့10ရောင်းတုံးနဲ့အားလုံးလူ90ကျွန်တော်တို့ဖွဲ့ပါတယ်လေးလားတစ်ချိန်ဒီမှာစီဝေးလုပ်ပြီးတော့သူ့နေမြေမှာဖြစ်ပေါ်နေတဲ့အလို့သမားတွေရဲ့အခက်အခဲတွေကိုဝိုင်းဝန်းကူညီဖို့ဒါကတန်ယုံအနေနဲ့စီမံပြီးလုပ်တာကျွန်တော်တို့နိုင်ငံတော်အနေနဲ့ကတော့ဒိုင်းအလို့သမားဝန်ကြီးဌာနနဲ့မြန်မာလူ့သမားဝန်ကြီးဌာနဒိုင်းနိုင်ငံရဲ့ဝန်ကြီးဌာနနဲ့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနတို့ဟာကျွန်တော်တို့ working group ကတော့6လတစ်ချိန်လုပ်ပါတယ် high level က6လတစ်ချိန်လုပ်ပါတယ်အကြောင်းတစ်နှစ်ကိုကျွန်တော်2ချိန်လုပ်ပါတယ်အဲ့တော့ကျွန်တော်တို့အဲ့ရရလာတဲ့သဘောတူညီချက်တွေနဲ့ကျွန်တော်တို့တိုင်းနိုင်ငံရောက်အလို့သမားတွေကိုကျွန်တော်တို့ကူညီဆောက်ရှောက်ပါတယ်ဒီ process ပြင်အနေနဲ့ကတော့လက်ရှိကျွန်တော်တို့တာမန်နိုင်ငံကူးကင်ထားတဲ့လူတွေကတော့ MOU နဲ့ဝင်လာတာပေါ့ဝင်လာတဲ့အခါမှာသူရဲ့သူရဲ့ဥပဒေရနှစ်နှစ်နှစ်ချိန်လေးနှစ်ပြည့်သူတို့ပြန်มาပဲအဲထို့သူပဲကျွန်တော်တို့တာမန်နိုင်ငံအခုခိုင်ထားတဲ့လူတွေကလေးနှစ်ပြည့်တွေ့ရသလိုကျွန်တော်တို့ယာယီနိုင်ငံဦးလက်မှတ်ခိုင်ထားတဲ့အလို့သမားတွေကြတော့ကျွန်တော်တို့6နှစ်ကျော်ရေအဲသူကပြန်မဲ့အနေထားရှိပါတယ်အဲဒါတွေကိုကျွန်တော်တို့အလို့သမားတွေမပြန်ရအောင်အဲကျွန်တော်တို့ပြီးခဲ့တဲ့လာစားမိုင်းကကျွန်တော်တို့မြန်မာပြည်မှာဝက်ကီဂရုစီဝေးမှာကျွန်တော်တို့လုပ်ထားတာရှိပါတယ်အဲတော့နောက်ဆုံးအခြေအနေကတော့အဲသူတို့ထုတ်ပေးထားတဲ့တရားတရားဘက်ကထုတ်ပေးထားတဲ့လူတွေအတွက်ကို၄သိန်းကျော်ရှိပါတယ်အဲ့ဒီအတွက်ကိုတော့ဒီဘက်ကကျွန်တော်တို့စီရန်လို့ခေါ်တဲ့နိုင်ငံသားတက်တဲ့လက်မှတ်ကိုသူတို့ဘက်ကထုတ်ပေးဖို့သဘောတူထားပါပြီအခုနပြောတဲ့၄နှစ်၆နှစ်တမားတွေကြတော့၄နှစ်တမားတွေကြတော့ MOU ဖြစ်တဲ့အတွက်တူပေးဖို့လည်းသူတို့ကက်ဘိနက်ကိုတင်ထားပါတယ်၆နှစ်ကျော်တမားတွေကြတော့သူတို့နိုင်ငံရဲ့ဥပဒေကသူတို့ပြည်ယာတို့နိုင်ငံသားတို့ရှောက်နိုင်တဲ့အတွက်အဲသူတို့ပြန်ပြီးတော့ထွက်ပြီးပြန်ဝင်ရမယ့်အနေအထားဖြစ်တယ်။အဲ့လိုအချိန်ဒီမှာမြန်မာလူ့သမားတွေကအင်အားများတဲ့အတွက်ထွက်သွားရင်လည်းသူတို့နိုင်ငံစီးပွားရေးအခြေအနေကဆက်ယုံလုံးယုံနေတယ်။အခက်အခဲရှိတဲ့အတွက်အဲသူတို့ကက်ဘိနက်မှာ6နှစ်ကျော်သမားတွေကိုခုနပြောတဲ့ CI မှာပါဝင်ဖို့အတွက်အဲ project တွေတင်ထားပြီးသားဖြစ်ပါတယ
်။ဟုတ်ကဲ့ပါ။အဲ့တော့ဒီမြန်မာလူ့သမားတွေနဲ့ပတ်သက်ပြီးတော့ဒီအကြမ်းရေးအမခံမှုတို့ဒီအဲ့အလုပ်ရှင်တွေအနေနဲ့ပေါ့လေသူတို့တာဝန်ယူမှုအပိုင်းမှာရောဒီကနေပြီးတော့ monitor ပေါ့စစ်ဆေးတဲ့ဟိုအဖွဲ့အစည်းရောရှိပါလားရှင
်ရှိပါတယ်ကျွန်တော်ဒီ working group အောက်မှာအဖွဲ့လေးတွေရှိပါတယ်အဲ့ဒီအဖွဲ့လေးကတော့ဒိုင်းအလုပ်သမားဝန်ကြီးဌာနကနေပြီးတော့ ူးစီးပြီးတော့လုပ်တာပေါ့အဲတော့သူကမြန်မာနိုင်ငံကိုအလို့သမားတယောက်ကစိတ်ယုံတစ်ခုကိုရောက်လာပြီဆိုရင်အလို့ရှင်ကအမတ်ခံရပါတယ်အလို့ရှင်အမတ်ခံမှသူ့ကိုနေထိုင်ခွင့်ဝတ်ပါမယ်ထိုင်ရထုတ်ပေးတာဖြစ်ပါတယ်ဒါမှလည်းထိုင်ရအခွန်ရမှာပေါ့နော်အခွန်ရမှာဖြစ်တဲ့အတွက်သူကအလို့ရှင်ကသူ့အလို့သမားကိုခေါ်လာပြီးတော့သူကဈေးစစ်တာဘတ်900နောက်တကကျွန်တော်တို့ဝတ်ပါမယ်အတွက်1900ဒီတော့ကဘက်ကအတွက်လက်မှတ်အတွက်900ဆိုပြီးတော့စုစုပေါင်း2000ကျော်လောက်သူတို့ဘက်ကကောက်ပြီးတော့ဒီ insurance ပေါ့ကျန်းမာရေး insurance ကိုသူတို့ထုတ်ပေးပါတယ်။ဟုတ်က
ဲ့ပါ။အဲ့တော့လူကုန်ကူးမှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့ဘယ်လိုအခြေအနေရှိပါလဲရှင်။
သူလူကုန်ကူးမှုဖြစ်စဉ်ကဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်တို့အခုနပြောတဲ့ MOU ဝင်လာတာရှိပါတယ်။ကျွန်တော်တို့ဒီတိုင်း illegal ဝင်လာတဲ့အဖွဲ့တွေရှိပါတယ်။အဲ့ဒါတွေကိုကျွန်တော်က legal ဖြစ်အောင်လုပ်ထားတာပေါ့နော်။လုပ်ထားကြတော့တချို့ကလည်းတူးချင်းရဲ့ခံစားချက်ပေါ့နော်။ခံစားချက်ခံယူချက်နဲ့ဒီအလို့ရှင်ကိုမကျင်တတ်လို့အပြင်ထွက်သွားတယ်အထွက်သွားတဲ့ခါကျတော့အလို့ရှင်မရှိတော့ဘူးဆိုရင်သူကဝတ်ပါမစ်စတေးကပြတ်သွားပါတယ်ပြတ်သွားတဲ့ခါကျတော့အဲအဲ့ဒီအဖွဲတွေကိုစောင့်ပြီးတော့လူကုန်ကူးတဲ့အဖွဲတွေကစောင့်ပြီးတော့ခေါ်ယူသွားတာရှိပါတယ်ယောက်ျားလေးတွေဆိုလို့ရှိရင်တင်မော့ပေါ်တင်လိုက်တာပေါ့နော်ဟိုတလောရောကဆိုရင်ထိုင်းနိုင်ငံထားရဒူးဆိုပြီးတော့ဥရောပတာတွေဝိုင်းကန့်ကွက်တာတွေပါတယ်ပင်လယ်စာတွေပဲကန့်ကွက်တာတွေရှိပါတယ်သူကအဲ့ဒါလူကုန်ကူးမှုတွေအပေါ်ရောက်သွားပါတယ်အဲ့ရနေပြီးတော့လူကုန်ကူးမှုကူးသွားတာပေါ့နော်ကျွန်တော်တို့ကတော့ illegal ကနေပြီးတော့ legal ဖြစ်အောင်လုပ်ထားတာဒါပေမဲ့ legal ကနေပြီးတော့ illegal ကိုပြန်သွားတဲ့နည်းပါတယ်ရာခိုင်နှုန်းနဲ့နည်းတာပေါ့နော်အဲအလို့သမားတွေလည်းရှိပါတယ်အဲ့ဒီလူသမားတွေကအများသောအားဖြင့်ခုနဟိုမဲ့ traffic king ဘက်ကိုရောက်သွားတာပေါ့အဲ့ဒါပတ်သက်ပြီးတော့ကျွန်တော်တို့ကမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံမှာရှိတဲ့အဖွဲ့တွေရဲ့တော့ခုနကျွန်တော်ပြောတဲ့ကျွန်တော်လက်တွဲလှုပ်ဆောင်နေတဲ့ NGO ဖွဲ့တွေပေါ့အဲ MBDO FPD တို့နဲ့ကျွန်တော်ကပူးပေါင်းပြီးတော့လိုက်ပြီးတော့ကယ်ဆယ်ရေးတွေပါလေလောရပါတယ်လောပြီးတော့ကြည့်ရင်ကျွန်တော်တို့ဒီမှာအဲထင်းသေးရေးစခန်းပေါ့နော်ရောက်သွားလို့ရှိရင်ကျွန်တော်တို့နိုင်ငံကအဲလူမှုဝန်ထမ်းနဲ့ကယ်ဆယ်ရေးဝန်ကြီးဌာနနဲ့ပေါင်းပြီးတော့ကျွန်တော်တို့ပြန်ပို့ပေးတဲ့အခြေအနေတွေကျွန်တော်လုပ်ပေးပါတယ်ဟုတ်က
ဲ့ပါဘူးရေးစေဝါတိုက်ဖြတ်ရေးနဲ့ပတ်သက်လို့နေနိုင်ငံကူပေါင်းဆောင်ရွက်မှုအခြေအနေအရတိုးတက်မှုရှိပါလားရှင
်ရှိပါတယ်ကျွန်တော်တို့နိုင်ငံဘူးစေဝါနဲ့ပတ်သက်ရင်ကျွန်တော်တို့နှစ်ဆင်အစီအစဉ်ရှိပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံပူပေါင်းပြီးတော့လည်းချင်းမိုင်မှာရုံးဖွင့်ထားပါတယ်မူရေးစေဝါဒါစီရုံးဆိုပြီးတော့ကျွန်တော်ချင်းမိုင်မှာမြန်မာနဲ့ထိုင်းဖွင့်ထားတာရှိပါတယ်အဲ့တော့ဒီမူရေးစေဝါနဲ့ပတ်သက်ရင်လည်းကျွန်တော်တို့နိုင်ငံကလက်မခံလို့ထိုင်းဘက်ကလည်းလက်မခံပါဘူးဒါပေမဲ့ကျွန်တော်တို့ဝိုင်းဝန်းပြီးတော့ပူပေါင်းပြီးတော့ဖန်စီတာအခုဆိုရင်တော်တော်များများအရင်နှစ်တွေစာရယ်ပုံပုံတိုးတက်လာတာတွေ့ရပါတယ
်ဟုတ်ကဲ့ပါအခုနောက်ဆုံးအမေကောင်ကတော့ဒီလိုပေါ့နော်အခုမြန်မာနိုင်ငံမှာလည်းအစိုးရအတိအပြောင်းလဲဟိုဖြစ်ပေါ်တော့မှာပေါ့မကြခင်ကာလအတွင်းမှာအဲ့တော့ဒီကြီးရှေ့လျှောက်ပြီးတော့ဒီအစိုးရအတိအပြောင်းလဲလာတဲ့အခါမှာလည်းဒီထိုင်းမြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဟိုဒီတမကတိုးတက်လာဖို့ရှိလားဒီငကိုအတိုင်းပဲထိန်းဆက်ပြီးတော့ထိန်းသွားမလားအဲ့ဒါလေးနည်းနည်းသုံးသပ်ပေးပါအောင်ရှင
်ကျွန်တော်တို့ဒီမှာထိုင်းနဲ့မြန်မာကအာဆီယံမှာလည်းကျွန်တော်တို့အခင်ဆုံးနိုင်ငံတွေပါပဲအခင်ဆုံးနိုင်ငံတွေပါပဲနော်အရင်ဆက်ဆက်ပေါ့နော်အိန္ဒိယနိုင်ငံထဲမှာအိန္ဒိယဆိုတော့အဲတချို့နေဆက်ကလည်းရှိတဲ့ကကျွန်တော်တချို့ကိစ္စလေးတွေတော့အဲပြဿနာလေးတွေရှိပြီပဲအဲဒီ policy ရတော့ကျွန်တော်တို့အဲချစ်ချင်ရင်းနှီးစွာပဲရှိပါတယ်အခုဆိုရင်ဘာပဲပြောညဉ့်ညဉ့်လုပ်ငန်းစဉ်တွေပါရှိလာတဲ့အတွက်အဲထိုင်းနိုင်ငံနဲ့ကျွန်တော်တို့ကပို့ပြီးတော့တိုးတက်လာဖို့ရှိပါပဲထိုင်းနိုင်ငံဘက်ကလည်းကျွန်တော်တို့နိုင်ငံဟိုသူတို့ကလည်းမိဖက်နိုင်ငံကလွတ်လို့မရပါဘူးဘာကြောင့်လဲဆိုတော့စီပွားရေးရဖြစ်ပါတယ်ဒါကြောင့်အခုတဝဲစီမံကိန်းကျွန်တော်လုပ်ပါတယ်အဲသူတို့ဘက်ကလည်းဝိုင်းဝန်းပြီးတော့ဦးစီးပြီးတော့ဂျပန်ပါဝင်လာအောင်လုပ်တယ်လို့အဲကျွန်တော် FZ တွေထိုင်းဘက်မှာလည်း FZ တွေလုပ်ပါတယ်အဲဒါနဲ့ပတ်သက်ပြီးတော့လည်းအဲကျွန်တော်တို့ ਨੇ ပူပေါင်းဆောင်ရွက်လည်းရှိပါတယ်အဲနောက်ကနေဇာဒိသဖြတ်ကျော်မှုတွေ border pass တွေလည်းကျွန်တော်တို့နောက်နှစ်တွေကြာရင် border pass တွေလည်းကျွန်တော်လုပ်လာမှာပါအဲတော့ဘလို့ပဲဇိုးကပြောင်းလဲပြောင်းလဲကျွန်တော်တို့လက်ရှိအခြေအနေတဲ့တော့ချစ်ကြီးရရော့သွားကြအကြောင်းမရှိပါဘူး။ဟု
တ်ကဲ့ပါ။ကျေးဇူးအများကြီးတင်ပါတယ်။
ကျေးဇူးအများကြီးတင်ပါတယ
်။ဒါကတော့မြန်မာဒီမိုကရေစီရေးအစွန်းနေကန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာတော်လာရှင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ကင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49လို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1905တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုအစီအစဉ်မှာနားဆင်ရမယ့်အထက်မှာဆိုရင်တော့
လွတ်တော်နောက်ဆုံးနေ့ January 28ရက်နေ့မှာသမရဦးသိန်းစင်ရောသူရဦးရှိမန်းပါစကားပြောကြပါတယ်သမရဦးသိန်းစင်က
တင်းစားဆရာဦးစီတို့အောင်မြင်ပြောဆိုကြပါပြည်တွင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြမှာဖြစ်ပါရခင်ဗျာအဲ့ဒါအပြင်မြန်မာပြည်ကပေးစာကဘာတလွှားထူးခြားစံပြအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့နောက်ဆုံးရသတင်းအချင်းချင်းကိုကြေညာပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါ
လာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြေတားတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့ VOE ရဲ့အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့အစာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်ရေနာနဲ့မင်းနဲ့တွေ့ဆုံခြင်းဆိုတဲ့အစီအစဉ်ကိုနားဆင်ပြီးတော့သောရရှင်အမေရိကန်ပြည်ထောင်စုကရေးလာတဲ့သောရရှင်ကိုသိန်းထွေးကဆက်ပြီးတော့မေးမြန်းပေးစေချင်ပါတယ်တဲ့မတိလိုက်ရတဲ့တမိုင်းချောင်းရဲ့နောက်ွယ်ကဇလန်းတွေကိုပို့ပြီးတော့သိချင်လို့ပါလို့ဆိုလာပါတယ်ကျွန်တော် VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုကျွန်တော် Facebook လူမှုကွန်ရက်အစာမျက်နှာပေါ်မှာလည်းတင်ထားပေးပါရနော်အဲ့ဒီမှာတင်ထားပေးတဲ့သတင်းတွေကိုတော့မြန်မာနိုင်ငံကသောရရှင်နေပို့ပြီးတော့ကြီးစုဖတ်စုနားဆင်လို့လွယ်ကူစေတာဖြစ်ပါတယ်ဒါကြောင့်မလို့အဲ့ Facebook အစာမျက်နှာပေါ်မှာလည်းကျမတို့ကိုတုံ့ပြန်ရေးသားလာကြတဲ့မှတ်ချက်စကားတွေတော်တော်လေးကိုရရှိပါတယ်ကြောက်စိမ့်တူဖော်ခွင့်အဆက်ခွင့်ပြုသင့်သလားဆိုပြီးတော့မြမအရေးသုံးသက်သူဦးစီသူအောင်မြင့်ရဲ့သုံးသက်ချက်အဆောင်မနဲ့ပတ်သက်ပြီးတော့သောရရှင်နေတုံ့ပြန်ရေးသားလာကြတာကိုအရင်ဦးဆုံးပြောပြပေးကြပါတယ်သောရရှင်အားလုံးရဲ့တုံ့ပြန်ချက်တွေတော့မဟုတ်ပါဘူးเนาะတချို့ကိုကောက်နှုတ်ပြီးတော့ပြောပြသွားမှာဖြစ်ပါတယ် VOA ပရိသတ်မျိုးကြီးက
ပြုသင့်တာပေါ့เนาะဒီမင်းနေတာကလွတ်တော်ထဲမှာအမင်းနဲ့ဖြီကတူနေတယ်လို့ねလွဲနေတယ်တကယ်ဆိုရင်မီးလောင်တယ်လို့ပေါ့လိုအပ်ချက်ရှိလို့ရှိရင်ရဟရင်သုံးဖို့ရှိမရှိမေးတယ်လို့ပေါ့ဝင်းကြီးဖြီသွားတာကကောင်းပါတယ်မရှိဘူးအခုကထိရောက်တဲ့ကေဇေးကြီးတွေမပါပါဘူးအပြစ်တောင်တင်နေသေးတယ်သူ့ဘက်ကိုဝင်ကြည့်ပြီးတော့အကောင်းဆုံးကိုဘယ်လိုလုပ်ပေးရင်ရမလဲပေါ့ဒါမှအားလုံးအဆင်ပြေမှာပါအခုကအကျိုးစီးပွားကိုကာကွယ်သလိုဖြစ်နေပါတယ်။နိုင်ငံတော်အတွက်ပြည်သူတွေအတွက်စေနာထားနိုင်တဲ့လူကြီးတွေဖြစ်နိုင်ကြပါစေဗျာ
။ကြောက်စင်းတူဖော်ခွင့်အဆက်ပြီးတော့ခွင့်ပြုသင့်သလားဆိုတာကိုဒီ Facebook ပရိသတ်မျိုးကြီးကပြုသင့်ပါတယ်လို့ပြောလာတဲ့အချိန်မှာမိကုံးထုတ်လာတဲ့ဒီ Facebook ပရိသတ်တယောက်ကတော့ Red Lake ဆိုတဲ့အကောင့်နာမည်နဲ့ဖြစ်ပါတယ်
။ကြောက်စင်းလုပ်ငန်းတွေရနာလိုက်ပါပြီတဲ့။ဒေသခံတွေနဲ့နည်းနည်းအရရက်ကအလုလာလုပ်တဲ့သူတွေဘာနဲ့ဓမင်းသွားစားမှာတော့မြေပြင်အခြေအနေတွေကိုလက်တွေ့နားမလည်ပဲနဲ့မဖွာကြပါနဲ့တကယ်လို့ရမယ့်အလုပ်ကလုပ်ငန်းခွင်အန်ဒရယ်ကင်းရှင်းရေးဘယ်လိုလုပ်မလဲဆိုတာပဲတကယ်သည့်တကယ်တတ်တဲ့သူတွေလက်ထဲအာဏာရပါစေကျုပ်တို့ကတော့စာဝတ်နေရေးအတွက်တေကားမှသေရောလုပ်နေကြရမှာပဲဒါမှမလုပ်ရင်လည်းလုပ်စရာလည်းမရှိဘူးပြို့ရှင်းရှင်းပဲ
Red Lake ဆိုတဲ့အကောင့်နံပါတ်နဲ့ဖြစ်ပါတယ်ဒါမှမလုပ်ရင်လည်းလုပ်စရာမရှိပါဘူးလို့ဒီကြောက်ရေးလာတဲ့အချိန်မှာကျမတို့ဟိုရပိုင်းအတွက်မှာပဲတင်ဆက်ပေးသွားတဲ့ဖားခန့်ဒေတာကြောက်စင်းတူဖော်မှုနဲ့ပတ်သက်လို့ကချင်ပြည်နယ်ဝန်ကြီးချုပ်ကိုနေပြည်တော်ကိုခေါ်ယူစစ်ဆေးနေချိန်မှာဖားခန့်ဒေတာအတွင်းကိုတင်သွင်းနေတဲ့မြေသေးကားတွေနဲ့မြေထုဆက်တွေဝင်ရောက်လာတာရပ်ဆိုင်းသွားတယ်လို့ဒေတာခန်တွေပြောဆိုတဲ့သတင်းကိုဗီဒီယိုကတင်ဆက်ပေးခဲ့တာရှိပါတယ်နော်ဒါမြင့်လေဒီလိုမျိုးတူဖော်ရေးရင်နေတဲ့ရန်နေရာတွေတင်သွင်းတာရက်ဆိုင်ပေမဲ့ကြောက်တူဖော်နေရာတွေကအရင်လိုရှိနေသေးပဲလို့လည်းသတင်းတွေကြားရလို့ဒီသတင်းကိုဖော်ပြပေးခဲ့တာပါဒါနဲ့ပတ်သက်ပြီးတော့မှတ်ချက်ရေးကြရမှာတော့ John Dwyer ဆိုတဲ့ Facebook ပရိသတ်က
ဒဇင်းစီပဲတွေ့တယ်ဆိုတဲ့စကားဟာဖားကန့်ကြောက်စိမ့်မော်မရှိဘူးဆိုတာနဲ့အတူတူပါဖားကန့်နယ်ကိုကချင်မြေတီးတန်းတစ်ခုအနေနဲ့ပဲကြည့်လို့မဖြစ်ဘူးနိုင်ငံတော်နဲ့ဆိုင်တဲ့နယ်မြေပါပဲဒီတော့နိုင်ငံတော်ရဲ့ဝင်ငွေကိုတနည်းတစ်ပုံပံ့ပိုးပေးထားတဲ့ဖားကန့်မြေကို အချိန်တိုလေးနဲ့ကုံဆုံးသွားအောင်လုပ်တာအာနာယလူတွေနဲ့တစ္ဆာမရှိတဲ့တကူကောင်းဆန်အစိုးရဖြစ်သွားမှစိုးရင်ရပါတယ်ဒေသခံမိဘပြည်သူတွေအင်မတန်ဝမ်းနည်းရပါတယ်ကောက်ွယ်ရမယ်အများပြည်သူနဲ့အနာဂတ်ရေရှည်အတွက်စဉ်းစားတင်ပါတယ
်ခင်လေးရေ Facebook အကောင့်ပိုင်ရှင်ကတော့
အဖွားတော်မြလေးပြောသလိုပဲပြောလိုက်တော့မယ်ပြောကိုမပြောချင်တော့ဘူးကြာလာတော့လေတယောက်ကျုပ်တွေအကြောင်းပြောရတာယွန်းနောင်းလာပြီမြန်မာပြည်ကပြည်သူပြည်သားတန်းပေါင်းများစွာရဲ့မေတ္တာတွေချိန်စာတွေကဆူးရှတော့မယ်အတုံးလဲဆိုတာလာမယ်တည်သွားတဲ့သူတွေကလည်းတမလွန်ကနေကြိုနေကြလိမ့်မယ
်တရုတ်ပြည်ကကားတွေဝင်ကျင်သလိုဝင်ထွက်ကျင်သလိုထွက်နေတာငါတို့နိုင်ငံမှာဟုတ်ပါရဲ့လားဆိုပြီးမေးခွန်းထုတ်လာတဲ့နောက်ပြည်သက်တရက်ကအာဆင်နယ်ဆိုတဲ့ Facebook နာမည်နဲ့ဖြစ်ပါတယ်
တူပီကကားတွေလူတွေဒုနိုင်ငံတဲကိုဝင်ကျင်သလိုဝင်ထွက်ကျင်သလိုထွက်တင်ဟာဇာတာတွေယူကျင်သလိုယူကြတာပဲဟုတ်ကြရလားကွာအချုပ်ချာအာနာပိုင်နဲ့နိုင်ငံတနိုင်ငံမှာတိုင်းသမားသားတွေလှုပ်ချင်တိုင်းလှုပ်လို့ရတဲ့နိုင်ငံတကယ်ရှိတယ်ပေါ့ဝမ်းနဲ့ကြရပါပဲအင်မတန်ညံ့တဲ့ပြည်နယ်သူပြည်နယ်သားတွေနိုင်ငံသူနိုင်ငံသားတွေငါအပါဝင်ပေါ့ကွာ
နေမျိုးညူကတော့
အမှန်တကယ်တော့ဗျာအဲ့လိုစစ်ဆေးမယ်ဆိုရင်ဖြင့်ကြိုတင်ပြီးစစ်ဆေးဖို့ကိုမပြောဘဲနဲ့ရှောင်းတခင်ဝင်ရောက်စစ်ဆေးရင်ပို့ပြီးတော့တောင်မှအပြစ်မှန်တွေကိုမျက်ဝါးထင်ထင်တွေ့ရမှာအမှန်ပါပဲခင်ဗျာ
စစ်မယ်ဆိုရင်တော့အရှောင်းတခင်ဝင်စစ်ဆေးကြမှာတယ်လို့ဒီ Facebook ပရိသတ်ကပြောလာတာပါဒါကတော့ကျမတို့ VOE ကတင်ဆက်ပေးတဲ့သတင်းတွေကို Facebook စာမျက်နှာကလည်းဖော်ပြပေးနေရမှာ Facebook သတင်းတွေကိုဖတ်ရှုနားဆင်ပြီးတော့ဒါမှတ်ချက်ရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဝေမျှပေးလိုက်တာဖြစ်ပါတယ်အခုတော့တော်ရရှင်တွေအတွက် Billboard Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းတဲ့ကထိတ်ဆုံးသားရောက်နေတဲ့သတင်းတစ်ပုဒ်ထုတ်လွှင့်ပေးချင်ပါတယ်။ဒီတစ်ပတ် Billboard Hot 100ဆင်းမှာနံပါတ်5ချိတ်နေတဲ့သတင်းလေးပဲဖြစ်ပါတယ်နော်။ Alicia Cara တီးဆိုထားတဲ့ Here ဆိုတဲ့သတင်းကိုနားဆင်ကြည့်ပါအောင်ရှင်
။ I guess for now you've got the last laugh.
I'm sorry if I seem uninterested or I'm not listening or I'm indifferent.
Alicia Carati ဆိုထားတဲ့ Here ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါ။အခုတော့ပေးစာအစီအစဉ်ကိုနားဆင်ပြီးတော့စာတစောင်ပြန်ရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုပြောပြပေးကြပါမယ်။ကပောက်ဘော်လုံးကြီးလုံးချာပတ်ချာလိုက်နေသည်ဆိုပြီးတော့ဒီသောရရှင်ကလက်ပေးလက်ယူကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့ VOA ပေးစာကဏ္ဍမှာတုံ့ပြန်သွားတာကိုဒီစာနဲ့ပြန်ပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုတုံ့ပြန်ရေးလာပါတယ်
။ဇန်နဝါရီလ18ရက်နေ့ညပေးစာအစီအစဉ်မှာလာဝကနဲ့အုတ်ချိုရည်မှုတွေကိုစာပဲစရန်ဘူးငွေပေးရတဲ့ကြောင်းပေးစာမှာပြန်ကြားပြီးတော့နိုင်ငံတကာနဲ့နှိုင်းယှဉ်ပြသွားပါတယ်။နိုင်ငံတကာမှာတော့ပေးရမယ်ဆိုတဲ့စီမင်းစည်းကမ်းရှိလို့ဖြစ်ပါလိမ့်မယ်။အဲ့ဒီလိုမရှိရင်တော့နေသည်ဖြစ်စေများသည်ဖြစ်စေမပေးရသင့်ပါဘူး။ဒါလည်းလက်စားတာပါပဲ။မြန်မာနိုင်ငံမှာတော့ပေးရမယ်ဆိုတဲ့ဥပဒေလုံးဝမရှိသလိုအရေးယူခံရမယ်ဆိုတဲ့ဥပဒေတောင်ရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာကဥပဒေဆိုတာငွေယာရုအာဏာပေါ်မှာပဲမူတည်နေတော့တရားဥပဒေစိုးမိုးမှုဆိုတာဘယ်နေရာမှာပဲဖြစ်ဖြစ်မရှိဖြစ်နေတာပါ။လက်တွေ့ထောက်ပြပါမယ်။လေသမားတွေမတရားလေသိမ်းခံရတာကြာတော့တရားဆွဲလို့မရတဲ့အပြင်ပြန်ပြီးတော့တရားဆွဲထောင်ချခံရတယ်။ဒီလိုလေမျိုးတွေမရှိတော့လို့တခြားဒေသတွေမျိုးတွေတက်ပြီးအလုံးလုံးအိမ်မဝင်နိုင်လို့ကြုံတဲ့နေရာနေတော့ကျူးကျော်ဆိုပြီးဘူဒူဇာနဲ့ထိုးတရားဆွဲထောင်ချပြန်ရော။ဘ ဘယ်လိုလို့စည်ရဲမွေးတင်မှုပြောင်းမလဲအစိုးရဝန်ကြီးဌာနတွေမှာစော်ဝဲစရန်ဘူးတွေဘတ်ဂျက်မှာပါပြီးသားပါဒါပေမဲ့အောက်ကိုချမပေးဘူးချပေးရင်လည်းအများကြီးဖြတ်ထားတယ်အဲဒီတော့အောက်ခြေကလည်းပြည်သူစီကမတရားဖြတ်ပြီးပေါ့အုပ်ချုပ်ရေးမှုတွေလည်းလာစားအပြင်စော်ဝဲစရန်ဘူး9000ကျပ်ပေးပါတယ်ဒါပေမဲ့အမှန်တကယ်ရမရတော့မသိဘူးကျွန်တော်တို့မြန်မာနိုင်ငံမှာကလက်ဆောင်မှုကကမ္ဘာဘောလုံးအဖွဲ့ချုပ်ကဘောလုံးကြီးလို့လုံးချပတ်ချလိုက်နေပါကြောင်း VOA ကိုစာရေးလိုက်ပါတယ
်ဒါကတော့ကမ္ဘာဘောလုံးကြီးလုံးချပတ်ချလိုက်နေသည်ဆိုပြီးတော့လက်ပေးလက်ယူမှုကမြန်မာနိုင်ငံမှာဘောလုံးလိုပဲလုံးချပတ်ချလိုက်နေပါတယ်ဆိုတဲ့ဒီသောရရှင်ရေးလာတာဖြစ်ပါတယ်သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်ဒေတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်အခုတော့သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးချင်ပါတယ်ရှင်သရရှင်တွေရဲ့ပေးစာတွေရှည်သွားတာမလို့တည်တောင်းလာတဲ့သရရှင်တွေရဲ့အစာတွေကိုဒီတစ်ပတ်မဖော်ပြပေးနိုင်တာကိုနားလည်ခွင့်လို့ပြည့်စစ်ချင်ပါတယ်ဒီတစ်ပတ်တော့ဝနတီဆိုထားတဲ့အနည်းဆုံးလူဆိုတဲ့သချင်းလေးမေတ္တာတိလက်ဆောင်ပေးချင်ပါတယ်နော်သရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
် Not for me လေ Moments စနံထမရောင်စုံချက်ပန်းကလေးတဲ့내애사파노진너두에이말라라메포자고하드칠레냐메초테마영지세창메사포체니존루아무바네도카레조드레카예사이메아텐타포아체아테마노지쳐있는마음에맨날시래가고려태미디야바에온지아고라이포아치에아니소루아내지미라미미라마내사인에소중도가소라동일에지구내포가리소가
ဝနတီဆိုထားတဲ့အနည်းဆုံးလို့ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသတင်းတောင်းလွာတွေကိုတင်းနှင်းကလေးနဲ့ညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်ဆိုင်ပြင်သားမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
。真的都爱我我让我不要过好的千里那里做对吗用尽谁家没事不接
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။နောက်ဆက်လက်ပြီးတော့အပတ်စဉ်အစီအစဉ်တစ်ခုကိုဆက်လက်ပြီးတော့တင်ဆက်ပေးပါမယ်။အဲ့ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်မှာတက်တန်းကုံဆုံးသွားပြီဖြစ်တဲ့လွှတ်တော်ကိုဘလို့လွှတ်တော်မျိုးလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။မတ်အင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ခုဆိုရင်အရင်စစ်ဆိုးရကဖန်တီးပေးခဲ့တဲ့ပရမကျင်လွှတ်တော်တွေတက်တန်းကုံဆုံးသွားခဲ့ပါပြီ။ဇန်နဝါရီ28နဲ့29ရက်နေ့မှာတော့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်တွေမှာနှုတ်ဆက်ပွဲတွေကျင်းပကြပါတယ်။အားလုံးလူလိုသောအမတ်တွေကသူတို့လွှတ်တော်ကိုသူတို့ချီးမွမ်းကန်းတွေဖွင့်ပြီးလွှတ်တော်မှတ်တမ်းတွေဝင်အောင်ပြောဆိုကြပါတယ်။အဓိကပြောကြဆိုကြတာတွေကနှစ်ပေါင်း20ကျော်တွေအတွင်းလွှတ်တော်တွေပြန်ပေါ်ပေါက်လာပြီးသူတို့တွေကအသက်သွင်းခဲ့တဲ့ဆိုတာမျိုးလွှတ်တော်တွေမှာပါတီဆွဲလူမျိုးဆွဲမထားပဲတိုင်းပြည်ကောင်းရကောင်းကျိုးလုပ်ခဲ့ကြတဲ့ဆိုတာမျိုးပြည်သူအသံလွှတ်တော်အသံဆိုပြီးပြည်သူတွေအကျိုးအတွက်လုပ်ကိုင်ဆောင်ရွက်ခဲ့ကြတဲ့ဆိုတာမျိုးဘလောက်ပင်ပန်းဆင်ရဲခြင်းကြီးစွာနဲ့ဒုက္ခခံပြီးလုပ်ခဲ့ကံခဲ့ကြတဲ့ဆိုတာမျိုးတွေပါကုံဆုံးသွားပြီးဖြစ်တဲ့ပြည်တော်စုအစဉ်လွှတ်တော်တွေဟာဘလို့လွှတ်တော်တွေဖြစ်ခဲ့တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
သူရဦးရွှေမန်းနဲ့ဥက္ကယောင်မြင့်စစ်ပေါ်ကျုံနှစ်ယောက်ကိုတာဝန်ပေးခဲ့တဲ့ပြည်ထောင်စုအဆင့်လွှတ်တော်တွေကိုပြန်ကြည့်ရင်တကယ်လွှတ်တော်တွေအလားပြင်းအသက်ဝင်အောင်လုပ်ခဲ့တာကိုတော့ချီးကျူးရမှာဖြစ်ပါတယ်။အကြောင်းကတော့တိုင်းနယ်ပြည်နယ်14ခုက14ခုသောလွှတ်တော်တွေအားလုံးတစ်ခုမှပြည်ထောင်စုအဆင့်လွှတ်တော်လိုအသက်မဝင်ခဲ့လို့ဖြစ်ပါတယ်။လွှတ်တော်တက်တန်းကာလအတွင်းခစ်စနစ်နဲ့လျော်ညီခြင်းမရှိတဲ့ဥပဒေတွေကိုဖျက်သိမ်းတာပြင်ဆင်တာအစ်စ်လိုအပ်တဲ့ဥပဒေတွေကိုရေးဆွဲပြဋ္ဌာန်းတာတွေကိုတော့လုပ်ခဲ့ကြပါတယ်။ဒါပေမဲ့ဒီပြဋ္ဌာန်းလိုက်တဲ့ဥပဒေတွေဟာတကယ်ပြည်သူလူထုအကျိုးအတွက်ဖြစ်ရလား။အာဏာရှင်တွေရဲ့ဖိနှိပ်မှုတွေကိုဖယ်ရှားပေးထားတဲ့ဥပဒေတွေဖြစ်ရလားဆိုတာကတော့ဆွေးနွေးစရာအများကြီးရှိနေပါတယ်။နမူနာအားဖြင့်ရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်တင်မြှောက်ခြင်းဆိုင်ရာဥပဒေဆိုရင်ဒီမိုကရေစီလည်းမကျရှုပ်လဲရှုပ်ထွေးအခြေအနေမျိုးဖြစ်အောင်ပြဋ္ဌာန်းထားတာတွေ့ရမှာဖြစ်ပါတယ်။အဲ့ဒီလိုရှုပ်ထွေးတဲ့ဥပဒေကြောင့်ပဲအရင်အာဏာရှင်ခေတ်ကအတိုင်းပြည်သူလူထုကိုစန့်ကျင်သူတွေ၊ကိုကြိုးသမားတွေ၊အောက်ခြေရက်ကြီးအုပ်ချုပ်ရေးမှုနေရာတွေကိုဆက်ပြီးရယူထားနိုင်သေးတာတွေ့ရပါတယ်။နောက်တစ်ခုကငြိမ်းချမ်းစွာစုယုံစည်တမ်းဆန္ဒပြခွင့်ဆိုင်ရာဥပဒေဖြစ်ပါတယ်။လွတ်တော်ကပြဋ္ဌာန်းလိုက်တဲ့အဲ့ဒီဥပဒေကိုအကြောင်းပြုပြီးတော့ပဲကျောင်းသားနဲ့လူပေါင်းများစွာဖမ်းဆီးတရားရုံးတင်ပို့ခံရအကျဉ်းချခံနေရတာဖြစ်ပါတယ်။နောက်တစ်ခုကတော့မျိုးဆောင်ဥပဒေတွေပါ။နိုင်ငံနဲ့တိုင်းရင်းသားပြည်သူတွေအတွက်အကျိုးရှိစေမဲ့ဥပဒေတွေလို့သတ်မှတ်ဖို့အလွန်ခက်ခဲပါတယ်။ဒါတွေကနမူနာသဘောလောက်ပါ။လက်ရှိလွတ်တော်ဟာအဲ့ဒီလိုဥပဒေအများကြီးပြဋ္ဌာန်းခဲ့ပါတယ
်။နောက်တစ်ချက်လွတ်တော်ဟာသမရနဲ့အစိုးရအဖွဲ့ကိုထိန်းကျောင်းတယ်ထိန်ကြီးတယ်ဆိုတဲ့ကိစ္စပါတကယ်ကြတော့အဲ့ဒီကိစ္စတွေထဲမှာအကျိုးစီးပွားဆိုင်ရာကိစ္စတွေဂိုင်းကနာတိုက်ပွဲပြဿနာတွေအများကြီးပါဝင်နေတာတွေ့နိုင်ပါတယ်စစ်ဆိုရခစ်လုံကိုပြန်ကြည့်ရင်လွှတ်တော်တွေကိုအမတ်ဖြစ်ပြီးရောက်သွားသူတွေထဲမှာအရင်အခွင့်အူးရခဲ့တဲ့ဝန်ကြီးဟောင်းတွေနဲ့ခရိုနီတွေပါသွားကြပါတယ်လွှတ်တော်ကိုသူတို့ကြီးစိုးလွှမ်းမိုးထားပါတယ်တစ်ဖက်မှာဆိုရအာဏာရလာတဲ့သမရဦးသိန်းစင်ဘက်မှာလည်းသူတို့အုပ်စုနဲ့သူတို့ရှိကြပါတယ်သမရဦးသိန်းစင်ဘက်မှာတကိုးကြီးလာတဲ့ဝန်ကြီးဦးစိုးသိန်းနဲ့အုပ်စုဟာလွှတ်တော်ရဲ့ရောက်သွားတဲ့ဝန်ကြီးဟောင်းတွေနဲ့ခရိုနီအုပ်စုတွေကိုအရင်ခေတ်တုန်းကလိုအခွင့်အူးတွေမပေးတော့ပါဘူးပုံစံအစ်စ်လူအစ်စ်တွေနဲ့လုပ်ပါတယ်ဒီလိုနီးနဲ့အခွင့်အူးမရတော့တဲ့လွှတ်တော်ဘက်ကခရိုနီအတိုင်းဝဲအုပ်စုအစိုးရဘက်ကိုအမျက်တော်ရှာပါတယ်နောက်ပိုင်းအစိုးရဘက်ကလုပ်ရက်တွေအထူးသဖြင့်စီးပွားရေးဆိုင်ရာလုပ်ရက်တွေကိုစစ်စစ်ဆက်ကြည့်ရှုဝေဖန်ပါတော့တယ်ဒါဟာအစိုးရနဲ့လွှတ်တော်ပုံမှန် check and balance လုပ်တာမျိုးမဟုတ်ပါဘူးဥပမာအားဖြင့်မိုဘိုင်းဖုန်းဆက်သွယ်ရေးလုပ်ငန်းမှာနိုင်ငံရေးအော်ပရေတာတွေကိုလုတ်ကန်ခွင့်ပြုတဲ့ကိစ္စနိုင်ငံခြားဘဏ်တွေကိုဝင်ရောက်ရင်းနှီးမြှုပ်နှံခွင့်ပေးတဲ့ကိစ္စတွေမှာဆိုရင်လွှတ်တော်ဘက်ကအသေးအံကန့်ကွက်တာမျိုးလုပ်ခဲ့တာဖြစ်ပါတယ
်လွှတ်တော်ဘက်ကမအောင်မမြင်ဇက်မျောဖြစ်အောင်လှုပ်လိုက်တဲ့ပြဿနာကြီးတစ်ခုလည်းရှိပါသေးတယ်အဲ့ဒါကတော့တိမ့်ဆဲထားတဲ့မြေယာရီပြည်သူတွေလက်ထဲပြန်ရောက်ရေးကိစ္စပါတကယ်တော့အရေးစစ်အစိုးရလက်ထက်ကလယ်သိမ်းရာသိမ်းပြဿနာဟာအတော့ကိုနှက်ဆိုင်ကျယ်ပြန့်ပါတယ်တိမ့်သူတွေကလည်းမျိုးစုံပါတယ်တက်မတော့ဌာနဆိုင်ရာစစ်ဘုံနဲ့ခရိုနီတထေးစုံနေအောင်ပါပါတယ်။လယ်သိမ်းရာသိမ်းလုတ်ခဲ့သူတွေအများကြီးကလည်းလွတ်တော်တဲ့အမတ်ဖြစ်နေတာတွေလည်းရှိနေပါတယ်။နောက်ဆုံးအဲ့ဒီလေယာမြေသိမ်းဆဲခံရမှုကိစ္စတွေကင်တွယ်ဖြေရှင်းပေးတဲ့လွတ်တော်ဘက်ကလည်းပြဿနာကိုရှင်းလင်းတဲ့အထိမကင်တွယ်ပဲဇံမျောအဖြစ်လုတ်ကင်ခဲ့တာတွေ့နိုင်ပါတယ်။လွတ်တော်ရဲ့အရေးကြီးဆုံးသောပြဿနာတစ်ခုကတော့ဖွဲ့စည်းပုံပြင်ရေးကိုကောင်းကောင်းမွန်မွန်မလုပ်ခဲ့တာပါ။ရွေးကောက်ခံတဲ့တက်မတော်သားတွေညှိနှိုင်းပြီးဖွဲ့စည်းပုံကိုဖြစ်သင့်ဖြစ်တိုက်တဲ့အနေအထားပြင်ဖို့စ조사ရမှာကိုဖွဲ့စည်းပုံပြင်ဆင်ရေးကော်မတီတဲကနေတက်မတော်သားတွေကိုရောအခြားပါတီဝင်တွေကိုပါထုတ်ပေးသူရဦးရွှေမန်းသဘောကျတာကိုပဲပြင်ဖို့ပြည်ခိုင်ဖြိုးပါတီကလုပ်ခဲ့တာပါနောက်ဆုံးတက်မတော်ဘက်ကပဲပယ်ချခဲ့ပြီးဘာတစ်ခုမှအရာမတင်ခဲ့ပါဘူ
းလွတ်တော်နောက်ဆုံးနေ့ဇန်နဝါရီ28ရက်နေ့မှာသမရဦးသိန်းစင်ရောသူရဦးရွှေမန်းပါစကားပြောကြပါတယ်သမရဦးသိန်းစင်ကထိတ်တဲ့ရင်ဆိုင်မှုများကြုံတွေ့ရတော့လဲပ ပုဂ္ဂိုလ်ရေးထိခိုက်နာကျင်မှုများကိုမေ့ပျောက်၍တီးခံဆောင်ရွက်ခဲ့တယ်ဆိုပြီးပြောခဲ့သလိုသူရဦးရှိမန်းကလည်းစူးစမ်းရင်းနဲ့ကျွန်တော်မှလည်းဒဏ်ရာတန်ချက်တွေအများကြီးရပါတယ်ဒီလိုပဲကျွန်တော်နဲ့နှီးဆက်သူတွေလည်းဒဏ်ရာတန်ချက်တွေအများကြီးရပါတယ်လို့ပြောဆိုခဲ့ပါတယ်ဒါလွှတ်တော်နဲ့အစိုးရအဖွဲ့ဖြစ်ပွားခဲ့တဲ့ဂိုင်းကနတ်တိုက်ပွဲကိုထင်ဟပ်စေတဲ့စကားလုံးတွေဖြစ်ပါတယ်အားလုံးကိုခြုံငုံသွန်းသက်လိုက်ရင်ကုံလွန်ခဲ့တဲ့လွှတ်တော်တက်တန်းဟာပြည်သူဆန္ဒလွှတ်တော်ဆန္ဒဆိုတာထက်ကိုဂျိုးစီဝါနဲ့ဂိုင်းကနာတိုက်ပွဲတွေပိုပြီးလွှမ်းမိုးခဲ့တဲ့လွှတ်တော်လို့သတ်မှတ်ရင်ပိုနီးစပ်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်အပတ်စဉ်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။သောတာရှင်များရှင်ရွေးကောက်ပွဲအနိုင်ရ NLD ပါတီကလွတ်တော်သည့်အတွက်ဥက္ကဋ္ဌဒုဥက္ကဋ္ဌတာဝန်တွေကိုပါတီတွင်းနဲ့ပါတီပြင်ပကနိုင်ငံရေးခေါင်းဆောင်တွေကိုပါတာဝန်ပေးရလိုက်ပါတယ်။ NLD ရဲ့အစီအစဉ်ဟာတိုင်းရင်းသားစီလုံးညီညွတ်ရေးပြန်လည်တည်မြဲရေးအတွက်ရည်ရွယ်တဲ့လှုပ်ရက်အဖြစ်ကြိုးဆိုသူတွေရှိပေမဲ့ဝေဖန်မှုတွေလည်းရှိနေတာပါ။ NLD အနေနဲ့ပါတီပြင်ပကနိုင်ငံရေးသမားတွေကိုနေရာပေးခြင်းအပြင်နိုင်ငံရေးအရာအဆိုအကောင်ဘလို့ရလက်မျိုးတွေခံစားရနိုင်တယ်ဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
အင်္ဂါနေ့ညတိုက်ရိုက်တဲ့လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေအတွက် VOA ကိုအချိန်မီဆက်သွယ်ကြပါဆိုပြီးထပ်မံပြီးတိုက်တွန်းလိုက်ပါစေခင်ဗျာအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ထူကြဆန်းပြကဘာတလောအစီအစဉ်ကိုနားဆင်ကြရမှာပါကိုသားညင်ဦးနဲ့မခင်ဖြူတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ဗျူရီအမေရိကန်အတန်းရုံးချုပ်ရှိရာဝါရှင်တန်ဒီစီအပါအဝင်အမေရိကန်ပြည်သူအရှိဖက်ချန်ပြည်နယ်တွေမှာပြင်းထန်တဲ့နှင်းမုန်တိုင်းတန်းအကြီးကျယ်ခံခဲ့ရပြီးမဲ့မုန်တိုင်းလုံးနဲ့ဆိုရင်ပဲနှင်းတွေကြားမှာအပျော်ကစားဖို့လူတွေယာနဲ့ချီပြီးတော့ထွက်လာကြပါတယ်။ဒူးလောက်ထိရှိတဲ့နှင်းတွေကြားမှာနှင်းလျှောစီးကြတဲ့သူတွေအပျော်တမ်းနှင်းတွေနဲ့ပြစ်ပေါက်ကစားသူတွေနဲ့စီကားနေကြတာပါ။ဝါရှင်တန်ဒီစီက Snowball Fight Association ကစီစဉ်တဲ့ဒီနှင်းပေါက်တန်းကစားတဲ့ပွဲမှာတော့လူကြီးလူငယ်မရွေးပါဝင်ခဲ့ကြပါတယ်။ဒီနှစ်ပွဲကတော့လူတွေကြားမှာရေပန်းစားနေတဲ့ Star Wars Jedi စစ်ပွဲရုပ်ရှင်ဇာတ်ကားနဲ့ခက်ဆင်ဆင် Snow Wars နှစ်စစ်ပွဲဆိုပြီးတော့အမည်ပေးထားပါတယ်။နှစ်ပေါက်တန်းကစားပွဲမှာဒီ Star Wars ဇာတ်ကားလေးမှလိုမျိုးပဲအဝတ်အစားဆန်းဆန်းပြပြဝတ်ဆင်လာကြဖို့တိုက်တွန်းထားတဲ့အတွက်လဲပြိဿပုံစံထူးထူးဆန်းဆန်းဝတ်ဆင်လာကြတဲ့သူတွေ Captain America လိုမျိုးဒီ Super Hero ဝတ်စုံတွေနဲ့ဆင်နွှဲခဲ့ကြတာကိုလည်းတွေ့နိုင်ပါတယ်။ဒေါ်လာတန်းထောင်ချီကုန်ကျဆုံးရှုံးမယ်လို့ခန့်မှန်းထားပြီးတော့ရင်းတစ်ပတ်ကြော်ကြာဒီကြောင်းတွေယုံတွေပိတ်ပြီးတော့နှင်းတွေကိုရှင်းလင်းခဲ့ရတဲ့အထိမုန်တိုင်းဒဏ်တင့်ခဲ့ပြီးမဲ့ဝါရှင်တန်ကနှင်းစစ်ပွဲကတော့မြို့ခံတွေရဲ့အနိုင်မခံတဲ့စိတ်ဓာတ်ကိုပြသနေတယ်လို့ဆိုရမှာဖြစ်ပါတယ
်ဝါရှင်တန်ရဲ့နှင်းမုန်တိုင်းကြားမှာလူတွေကောင်းမဖော်နိုင်အောင်ဖြစ်နေရပြီးမဲ့ပန်တာဝန်ဝင် TNTN အတွက်တော့ရှာရှာပါပါခွင့်ရတဲ့ရဖြစ်ခဲ့ပါတယ်ဝါရှင်တန်ရဲ့အနီးအနားပြည်နယ်တွေမှာအရေးပေါ်အခြေအနေကြီးညာခဲ့ရတဲ့အထိနှင်းမုန်တိုင်းကြားရောက်ချိန်မှာ Smithsonian အမျိုးသားတရိတ်ဆန်ဥယျာဉ်ကပန်တာဝတ်ဝင်ကတော့နှင်းတွေကြားထဲမှာရှာရှာပါပါလူလိမ့်ပြောပါခွင့်ရခဲ့တာပါပန်တာဝတ်ဝင်ကြီး TNTN ဟာ Smithsonian တရိတ်ဆန်ဥယျာဉ်ထဲမှာပဲရှိနေကြတဲ့ဘောင်ဘောင်နဲ့ဘိုင်ဘိုင်ပန်တာနှစ်ကောင်ရဲ့အဖြေလဲဖြစ်ပါတယ်ရှင်
ပိုလန်နိုင်ငံဆောင်းရာသီအားလည်းရဲ့ကာလမှာပညာရေးအစီအစဉ်တစ်ခုဖြစ်တဲ့ Billstoff မြို့က Louis Zamenhof ယဉ်ကျေးမှုဌာနမှာကျင်းပခဲ့ရမှာလီဂိုဒိုမောင်တပေါင်းခွဲနဲ့ကျောင်းသားလူတွေစုပေါင်းတိစောက်ခဲ့ကြတာပါပိုလန်နိုင်ငံသမိုင်းပြည်သူ့ကပညာရေးလူမျိုးယဉ်ကျေးမှုအမွေအနှစ်တွေနဲ့ကလေးတွေယဉ်ကျေးအကျိုးဝင်ဖြစ်လာစေဖို့ရည်ရွယ်ခဲ့တာလို့လည်းအခမ်းအနားအစီအစဉ်သူတွေကပြောပါရယ်ကျောင်းသားလေးတွေကိုဒီအသက်အရွယ်ပိုင်းခြားလိုက်ခွဲပြီးတော့နန်းတော်ပုံစံတူတိစောက်ရမှာတောင်းအပ်ပေးခဲ့တာပါနန်းတော်နဲ့မတူတူအောင်အဆအဆုံးအသေးစိတ်လှုပ်ဆောင်ခဲ့ရတာကိုလည်းကလေးတွေကသဘောကျခဲ့ပါတယ်
နာမည်ကျော်တရုတ်ဥလူပညာရှင်လည်းဖြစ်တက်ကြွလှရှားသူတူလည်းဖြစ်တဲ့အိုင်ဝေဝေဟာဒိမတ်အာနာပိုင်တွေအနေနဲ့ဒုက္ခသည်တွေရဲ့ပစ္စည်းတွေကိုသိမ်းယူဝေပြုတဲ့ဥပဒေသစ်ကိုကန့်ကွက်တဲ့အနေနဲ့ဒိမတ်နိုင်ငံမှာသူ့ရဲ့လက်ရာတွေပြသမဲ့အစီအစဉ်ကိုဖျက်လိုက်ပါတယ်။ကိုပင်ဟေဂင်မြို့တော်နဲ့အာဟုစ်မြို့တွေမှာပြသမဲ့အစီအစဉ်တွေကိုပယ်ဖျက်လိုက်တဲ့အကြောင်းဂရိနိုင်ငံကမ်းခြေတစ်ခုမှာရောက်နေတဲ့တရုတ်နုပညာရှင်အိုင်ဝေဝေကအကြောင်းကြားခဲ့တာပါ။ရွှေပြောင်းဝင်ရောက်သူတွေနဲ့ဒုက္ခသည်ပြဿနာကိုကင်တွယ်ဖို့ကြိုးစားတဲ့အနေနဲ့ဒုက္ခသည်တွေစားဝတ်နေရေးကုန်ကျစရိတ်တွေကိုကာမိစေဖို့အမေရိကန်ဒေါ်လာ1500လောက်ရှိတဲ့ဒိမတ်ငွေခရိုနာ1000အထိတန်ဖိုးရှိတဲ့ပစ္စည်းတွေကိုခိုလုံခွင့်ရဖို့ကြိုးပမ်းသူတွေထံကသိမ်းယူပိုင်ခွင့်ရှိတဲ့ဥပဒေတရက်ကိုဒိမတ်လွှတ်တော်ကဇန်နဝါရီလအကုန်မှာပဲအတည်ပြုလိုက်တာပါဥပဒေနဲ့ပတ်သက်တဲ့သတင်းတွေကိုကြည့်ပြီးတခုခုတုံ့ပြန်လို့တဲ့အတွက်ဒိမတ်မှာပြသမဲ့အမှုပညာပြပွဲတွေကိုဖျက်ဖို့ဆုံးဖြတ်လိုက်တာလို့လဲကိုပင်ဟေဂင်မြို့ကပြကန်းစီစဉ်သူတွေကပြောပါတယ်ဒိမတ်ဥပဒေသစ်မှာတော့နိုင်ငံထွေးမှရောက်နေကြတဲ့ဒုက္ခသည်တွေထံကိုကြံမိသားစုတွေလိုက်လာမယ်ဆိုရင်လည်းအနည်းဆုံးတစ်နှစ်ကနေ၃နှစ်အထိစောင့်ဆိုင်းဖို့ပြဋ္ဌာန်းခဲ့တဲ့အတွက်လူခွင့်ရေးလှုပ်ရှားသူတွေရဲ့ဝေဖန်မှုတွေခံခဲ့ရတာပါရှင
်။ VOA American တမြန်မာပိုင်းအစီအစဉ်ကတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေဘက်6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါလိမ့်မယ်
။ကုလသမဂ္ဂကဥဆောင်ပြုလုပ်တဲ့စီးရီးယားညဉ့်ဉေးဆွေးနွေးပွဲအစပိုင်းကိုဒဝိမောက်ခဲ့ပြီးတဲ့နောက်မှာစီးရီးယားအဓိကအထိုက်ခံအုပ်စုဟာကုလသမဂ္ဂအထူးတန်တမာစတီဖန်ဒီမစတူရာနဲ့တနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်။အထိုက်ခံတွေဘက်ကဆွေးနွေးပွဲမတက်စေဖို့ဖြစ်စေခဲ့တဲ့ကိစ္စရပ်တချို့ပြည်လဲစေရေးအတွက်တိုးတက်မှုတွေရှိခဲ့တယ်လို့တွေ့ဆုံမှုပြီးနှစ်ဖက်စလုံးကပြောပါလိမ့်။မြန်မာနိုင်ငံရဲ့ဒုတိယအကြိမ်မြောက်လွတ်တော်စီအိုပွဲကိုဒီကနေ့တနင်္လာနေ့မနေ့10နာရီမှာပြန်လည်စတင်တော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာရုပ်ောက်ပွဲမှာအပြတ်အသတ်အနိုင်ရလိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ဒုတိယအကြိမ်မြောက်လွတ်တော်ကိုဦးဆောင်တော့မှာဖြစ်ပြီးပါတီကတာဝန်ရှိသူတွေကလည်းလွတ်တော်စီအိုပွဲတွေအတွက်သူတို့ပါတီကလွတ်တော်မှတ်တွေဟာအဆင်သင့်ဖြစ်နေကြပြီလို့ပြောပါတယ်။ဒီကနေ့စတင်မဲ့ဒုတိယအကြိမ်မြောက်လွတ်တော်စီအိုပွဲမှာရုပ်ောက်ခံထားရတဲ့လွတ်တော်ကိုယ်စားလှယ်အသစ်တွေကဂရိသစ္စာပြုပြီးတဲ့နောက်မှာတော့လွတ်တော်တဘာပတိအပါအဝင်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတွေကိုရွေးကောက်တင်မြှောက်ကြမှာလည်းဖြစ်ပါတယ်။အဲဒီနောက်ပိုင်းပြုလုပ်မဲ့အမျိုးသားလွတ်တော်စုဝဲမှာတော့ NLD ပါတီလွတ်တော်နေရာစလုံးကတင်သွင်းတဲ့ဒုသမရာလောင်း2ဦးနဲ့တမရော်ကတင်သွင်းတဲ့သမရာလောင်း2ဦးတို့ကိုသမရအဖြစ်ရွေးချယ်ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့သမရအဖြစ်ရွေးကောက်တင်မြှောက်ခံရရေးအတွက်ဝင်ရောက်ရှင်းပြနေကြတဲ့ဒီမိုကရက်တစ်ပါတီနဲ့ရီပပလီကန်ပါတီကိုယ်စားလှယ်လောင်း15ဦးအတွက်အိုဝါပြည်နယ်မှာကျင်းပမဲ့အရေးပါတဲ့ပါတီတင်းရွေးကောက်ပွဲအတွက်တင်းနှင်းငွေနေဟာနောက်ဆုံးအပြည့်အဝမဲဆွယ်စည်းရုံးဝင်ရှိတဲ့နေလဲဖြစ်ပါတယ်။အိုဝါပြည်နယ်သားတွေဟာဒီမိုကရက်တစ်နဲ့ရီပပလီကန်ပါတီကကိုယ်စားလှယ်လောင်းနေရဲ့ပါတီတင်းရွေးကောက်ပွဲတွေအတွက်ဒီကနေ့တင်းနှင်းလာနေမှာမဲပေးရွေးချယ်ကြတော့မှာဖြစ်ပါတယ်။လက်တင်အမေရိကတိုက်မှာပြန့်ပွားနေတဲ့ဇီကာဗိုင်းရပ်စ်ဟာအာဖရိကတိုက်မှာလူပေါင်း11,000ကျော်သေဆုံးခဲ့ရတဲ့ Ebola virus တဲ့ကမ္ဘာလူထုကြမ်းမာရေးကိုချိန်ချမှုအနေနဲ့ပိုပြီးကြီးမားနိုင်တယ်လို့ဆိုပါတယ်။ဒီမချက်ဟာဇီကာဗိုင်းရပ်စ်အန်ဒီဟာကမ္ဘာ့ကျန်းမာရေးကပ်ဘေးအဆင့်အဖြစ်သတ်မှတ်ရမလားဆိုတာကိုဆွေးနွေးဆုံးဖြတ်ကြမယ် WHO ကကျင်းပမယ်တနင်္လာနေ့အရေးပေါ်စုဝေးမတန်ခင်မှာသတင်းစာတွေမှာလူထုကျန်းမာရေးကြောင့်ကျင့်သူများကပြောခဲ့ကြတာဖြစ်ပါလေ
ထိတ်တန့်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါရခင်ဗျာအခုမနေ့တည်းအစီအစဉ်ထုတ်လို့ရေးမှုကမတ်ခွာညိုဖြစ်ပြီးတော့အင်ဂျင်နီယာကတော့ Jonas Cummings ဖြစ်ပါတယ်VOA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 49 50နဲ့လိုင်းဒိုမီတာ190တွေကနေထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကျန်းမာချမ်းသာကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ဆက်မိုးပေးပါခင်ဗျာ
This program has come to you from the Voice of America, Washington.